Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ26ရက်တောက်ကြနေညဖက် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2425 32နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမက်ခွာညိုနဲ့အတူတင်ဆက်ပေးမှာပါအီရန်နဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုလေကြောင်းကနေဆက်လက်ပြီးတော့တိုက်ခိုက်နေနေတာတရုတ်နိုင်ငံရှင်ချန်းဒေသကလက်တလောဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းလူပေါင်း50လောက်တေဆုံးခဲ့တာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါနန်းလောရေ
ကောင်းပါပြီရှင်ဒီကနေ့ကြားမယ့်သတင်းတွေထဲမှာတော့
နမှုတော်မှာဆိုနဲ့ခါဟုတ်ရပေးလားနော်အဲ့ဒီသတင်းတွေပြန်ပြီးနောက်ရေကိုမဆဲရသတင်းပြန်ပြီးနော်ဒီသတင်းပြန်ပြီးမယ်နော်
ဒီသတင်းတွေမကြခင်အသေးစိတ်ကြားကြမှာပါ။အာဒီကနေ့တင်ဆက်မဲ့သတင်းတွေထဲမှာတော့ DKBA တပ်ဖွဲ့နဲ့မြန်မာစစ်တပ်ရဲ့ပိုင်းအတွင်းတင်းမာမှုတွေပြန်ပြီးဖြစ်နေတဲ့သတင်း တနင်္ဂနွေလုံးဆိုင်ရာအပြေခတ်ရက်စရေးစာချုပ်ရေးဆွဲဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကိုယ်စားလှယ်တွေစစ်ထမအကြိမ်ဆွေးနွေးပွဲပြီးဆုံးသွားတဲ့သတင်းတွေကိုဆက်ပြီးကြားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်တောက်ကြနေညပိုင်း VOA နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မခွာညိုတို့ကကြေညာပေးကြပါမယ်ရှင
်။ American Jet တိုက်ရင်တွေမောင်းသူမဲ့ဒုံးလီရင်တွေနဲ့တခြားလီရင်တွေဟာ Iraq နဲ့ Syria နိုင်ငံတွေက IS စစ်သည်ကြတွေကိုဒီကနေ့တောက်ကြနေမှာဆက်လက်ပြီးတော့တိုက်ခိုက်နေကြပါတယ်။ Dell Azor Data ကလေကြောင်းတိုက်ခိုက်မှုအတွင်း IS တွေရဲ့ရင်နံတင်က၄စီးနဲ့တခြားကားတစီးကိုတော့ဖျက်ဆီးနိုင်ခဲ့တယ်လို့အရှေ့11ဘိုင်းဒေတာစစ်စင်ရေးကွက်ကဲရေးအမေရိကန်စစ်ဌာနချုပ်ကပြောပါရယ်မနေ့ကတော့စီးရီးယားရှေ့မြောက်ပိုင်းကရေနံတပ်ဆင်တဲ့စစ်ရုံတရုံကိုအမေရိကန်ဦးဆောင်တဲ့မာမေးအဖွဲ့ကလေကြောင်းကတိုက်ခဲ့ရမှာစစ်သွေးကြ14ဦးနဲ့အရသား5ဦးသေဆုံးသွားတယ်လို့စီးရီးယားအရေးလေလာကဲခတ်သူတွေကပြောပါရယ်ဒဲအဇော့ဒေတာကိုညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကကြားသာပြီးနေ့ကပြောဆိုတာပါအီရန်နိုင်ငံတွင်က IS စစ်သွေးကြွတွေကိုပြင်သစ်ကလည်းလေကြောင်းကနေတိုက်ခိုက်နေပြီးဒီလိုတိုက်ခိုက်မှုတွေမှာပူးပေါင်းပါဝင်ဖို့ဗြိတိန်လွှတ်တော်ကဒီကနေ့မှာမဲပေးဆုံးဖြတ်ခဲ့ရင်တော့ဗြိတိန်နိုင်ငံလည်းအီရန်နိုင်ငံကလေကြောင်းတိုက်ပွဲတွေမှာပါဝင်လာနိုင်တော့မှာဖြစ်ပါတယ် IS စစ်သွေးကြွတွေကိုတိုက်ခိုက်နေနေမှုဟာနှစ်နဲ့ချီအချိန်ယူရနိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသတိပေးပြောဆိုပြီးမဲ့ဗြိတိန်နဲ့သူ့နိုင်ငံသားတွေအပေါ်တိုက်ခိုက်လာနိုင်တာကိုကာကွယ်ဖို့ပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ရမှာဖြစ်တယ်ဆိုပြီးပြောဆိုပါရယ်ခင်ဗျာ
အရှေ့လေပိုင်းဒေတာမှအစွန်းရောက်ဝါဒခေါင်းဆောင်ထလာတာဟာအနောက်နိုင်ငံတွေရဲ့နေချက်ကိုလိုနီဝါဒနဲ့သူတို့ရဲ့ဗျူဟာမြောက်အမှားယွင်းတွေကြောင့်သာဖြစ်တယ်ဆိုပြီးအီရန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကြာသာရေးနေ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတဟက်ဆန်ရိုဟာနီကအကြမ်းဖက်ဝါဒကိုတံပြန်ခုခံဖို့ဒေတာတွင်ကအလဲလက်ဝါဒီနိုင်ငံရေးသမားတွေခေါင်းဆောင်တွေအနေနဲ့ဥဆောင်မှုပေးရမယ်ဆိုပြီးတော့လည်းပြောပါတယ်။ဒီလူသက်အကြမ်းဖက်အဖွဲ့တွေကသူတို့ကိုသူတို့အစ္စလမ်ဝါဒီလို့ခေါ်နေတာကိုသူအနေနဲ့အံ့အားသင့်မိတဲ့အကြောင်းပို့ပြီးအံ့အားသင့်တာကသူတို့တွေနဲ့အတူနောက်မီဒီယာတွေကဒီလိုအမှားယွင်းတွေကိုထပ်ပြောနေတာဖြစ်တဲ့အကြောင်းနဲ့ဒါဟာမွတ်စလင်တွေအားလုံးရဲ့မုန်တီးမှုကိုစွန့်ပစ်နေတာလို့သမ္မတကပြောပါတယ်။နျူကလ িয়ার ရေးမှလည်းတန်တမန်ရေးအရအမေရိကန်နဲ့ထိတ်တိုက်ရင်ဆိုင်တွေ့နေပေမဲ့အီရန်ဟာနျူကလ িয়ার စီစဉ်ကိုဆက်လုပ်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့နျူကလ িয়ার ရေးသဘောတူညီမှုရဖို့တန်နိဋ္ဌာန်ချထားတယ်လို့လည်းအီရန်ကပြောပါတယ်။ကြာသာပတင်းနေ့တွေ့ဆုံပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရစ်နဲ့EU နိုင်ငံသားရေးရာမူဝါဒအကြီးကဲကက်သရင်းအက်စထရွန်တို့တက်ရောက်ခဲ့ကြပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံဖြစ်တဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်နဲ့ဂျာမနီတို့ကြားအီရန်ရဲ့နျူကလ িয়ার စီစဉ်တွေရှော့ချမယ်ဆိုရင်တန်ခတ်ပိတ်ဆို့တာတွေရှော့ချပေးဖို့သဘောတူညီချက်ရနိုင်ရေးနိုဝင်ဘာ24ရက်နောက်ဆုံးသတ်မှတ်ထားပါတယ်ရှင်။
လွန်ခဲ့တဲ့ပတ်ကအာဖဂန်နစ္စတန်မြို့တော်အနီးကဒေသတစ်ခုအတွင်းတာလီဘန်အကြမ်းဖက်သမားတွေကလူဒဒါဇင်လောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ဂါဇနီဒေသExpress တန်ခိုင်အတွင်းအကြမ်းဖက်သမားတွေကလူ12ယောက်ကိုကောင်းဖြတ်ကွပ်မြခဲ့တဲ့အကြောင်းအာနာဘိုင်တွေကပြောဆိုလိုက်ပါတယ်။တာလီဘန်တိုက်ခိုက်ရေးသမား900လောက်ဟာဒေသရင်းမှာတိုက်ခိုက်မှုတွေလုပ်နေပြီးလူ100လောက်ကိုလည်းတတ်ခဲ့တဲ့အကြောင်းဒေသအာနာဘိုင်တွေကိုကူကာပြီးရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒါဟာဒီနှစ်အကုန်နိုင်ငံသားတပ်ဖွဲ့တွေအာဖဂန်ကဆုတ်ခွာတဲ့အခါမှာ Express တန်ဒေသကိုထိန်းချုပ်ဖို့အရေးလုံခြုံရေးတပ်ဖွဲ့တွေကင်တွေ့နိုင်ဖို့အာဖဂန်သမ္မတသစ်အနေနဲ့အလေးနဲ့ဆောင်ရွက်ရမယ့်အရေးလက္ခဏာလည်းဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာလုံးဆိုင်ရာကြမ်းမာရေးနဲ့ပတ်သက်လို့44နိုင်ငံတက်ရောက်မဲ့အစည်းအဝေးတစ်ရပ်ကိုအမေရိကန်ပြည်ထောင်စုကဒီကနေ့အေရှင်ဖြစ်လက်ခံကျင်းပတဲ့အခါမှာအီဘိုလာရောဂါတိုက်ဖျက်ရေးကိစ္စဟာအဓိကအကြောင်းအရာဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။အီဘိုလာရောဂါဆိုင်ရာအကျပ်တဲကိုဖြေရှင်းရေးနိုင်ငံတကာကအကူအညီပို့ပေးကြဖို့သမ္မတအိုဘားမားကကုလသမဂ္ဂအထူးအစည်းအဝေးတစ်ခုအတွင်းပန်ကြားခဲ့ပြီးတဲ့နောက်ဒီအစည်းအဝေးကိုကျင်းပကြမှာပါ။ လိုင်ဘေးရီးယားနိုင်ငံမှာဂရင်200တိကြားခွဲကုသရေးဌာနတစ်ခုတိစောက်တာကြန့်ကြာနေတဲ့အတွက်အ мян ပြီးအောင်လုပ်သမားတွေစူးစမ်းနေပါတယ်ဒီစည်းရုံးကိုသတင်းနှစ်ပတ်အတွင်းပြီးအောင်စောက်ဖို့မျှော်လင့်ထားတယ်လို့လုပ်ငန်းကြီးကြပ်ရေးမှူးကပြောပါတယ်အီဘိုလာရောဂါကြောင့်လူပေါင်း 2,800 သေဆုံးပြီး 9,600 ကျော်ရောဂါပိုးကူးစက်ခံထားရပြီးတော့အများအားဖြင့်တော့အနောက်အာဖရိကဒေသကဂီနီ၊လိုင်ဘေးရီးယားနဲ့ဆီရာရာလီယွန်နိုင်ငံတွေမှာဖြစ်ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24 kHz 1.39 ကလိုက်ဒိုမီတာ 25 kHz 1196 5လိုက်ဒိုမီတာ 32 kHz 932 5လိုက်ဒိုမီတာ 57 kHz 585 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရောရနေတောက်ကြနေညဘက်သတင်းများကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံရှင်ချန်းဒေသကလက်တလော့ဂျမ်ဖက်ပြိပခါတွေအတွင်းလူပေါင်း90လောက်တည်ဆုံးခဲ့တယ်လို့တရုတ်နိုင်ငံမှသတင်းဌာနကပြောပါတယ်ဒေသမြို့တော်ဥရမ်ခီရဲ့အနောက်တောင်ဘက်ကလန်ထိုင်ခေမှာဖြစ်ပွားခဲ့တဲ့တင်းငွေနေကဂျမ်ဖက်မှုအတွင်းလူ2ဦးတည်ဆုံးခဲ့တယ်လို့အာနာဘိုင်တွေကအစောပိုင်းမှာပြောဆိုခဲ့တာပါရဲစခန်းတစ်ခုနဲ့ဈေးဆိုင်တစ်ခုကဘုံပေါက်ကွဲမှုတွေအတွင်းရဲအရာရှိ4ဦးနဲ့အရသား6ဦးတည်ဆုံးသွားတယ်လို့ထိုင်ရှန်ဒရင်ထနာကဒီကနေ့တောက်ကြနေမှာအသေးစိတ်ထုတ်ပြန်ခဲ့ပါတယ်။စူပူဂျမ်ဖတ်သူတွေလို့ယူဆတဲ့သူတွေကိုရဲတွေကပြက်ပြက်သားသားပြစ်ခတ်တုတ်ပြန်ခဲ့တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်။အဂျမ်ဖတ်မှုနောက်ဆက်တွဲအနေနဲ့အနည်းဆုံးလူ40တည်ဆုံးခဲ့ပြီး54ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ပခါတွေဟာပြစ်သက်ခံရတဲ့မမက်ထာဆန်ဦးဆောင်တဲ့အဂျမ်ဖတ်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်။ဒီဆုံးယောက်ဂျမ်ဖတ်မှုတွေကိုသူဟာ2003ခုနှစ်ကတည်းကလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းလဲရဲတွေကပြောပါတယ်။ရှင်ဂျမ်ဒေသမှာလူနည်းစုဝီဂါတိုင်းရင်းသားတွေဟန်တရုတ်လူမျိုးတွေနဲ့အာနာဘိုင်နေကြာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေရှိနေခဲ့ပြီးအခုလိုအကြမ်းဖက်မှုတွေကြောင့်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းအနည်းဆုံးလူပေါင်း300လောက်သေဆုံးခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဟိမနာတောင်တန်းဒေသမှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားသတင်းနှစ်ပတ်ကြာရှေ့မလို့နောက်မဆုတ်ဖြစ်နေတဲ့တင်းမာမှုကိုဖြစ်ရှင်းနိုင်ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဝန်ကြီးဆုစမာရှဝရက်ကတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဒီနယူးယောက်မြို့မှာဒီကနေ့တောက်ကြနေကတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုပြောခဲ့တာပါတရုတ်တပ်ဖွဲ့ဝင်တွေဟာတောက်ကြနေမှာစတင်ဆုတ်ခွာပြီးအင်္ဂါနေ့မှာအပြီးရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းနဲ့အခုလိုဖြစ်ရှင်းနိုင်တာဟာကြီးမားတဲ့အောင်မြင်မှုတစ်ရက်အဖြစ်လဲသူမကဖော်ပြခဲ့ပါတယ်အိန္ဒိယကဒူဘိုင်းနေမြေဖြစ်အခိုင်အမာပြောနေတဲ့နယ်စွန်နယ်ဖြားကလော်ဒက်တောင်တန်းဒေသမှာဒီရာနဲ့ချီတဲ့တရုတ်တပ်ဖွဲ့ဝင်တွေရွှေ့လာခဲ့တာကြောင့်နှစ်နိုင်ငံကြားတင်းမာခဲ့ကြရတာပါအိန္ဒိယတရုတ်နယ်စပ်မှာတရုတ်ဘက်ကလမ်းတစ်ခုဖောက်နေပြီးအဲ့ဒီလမ်းကိုအိန္ဒိယကသူပိုင်တယ်လို့သတ်မှတ်ထားတဲ့နယ်မြေတဲ့အထိတိုးချဲ့လိုတာဖြစ်တဲ့အကြောင်းအိန္ဒိယဘက်ကပြောပါတယ်အခုအငင်းပွားနေတဲ့ဒေသမှာတရုတ်ဘက်ကလမ်းဆက်မချက်တော့ဘူးသဘောတူလိုက်တဲ့အကြောင်းနဲ့အပြန်အလှန်အဖြစ်အိန္ဒိယဘက်ကလည်းလစ်လာဆောင်ကြည့်တဲ့တဲကိုဖျက်ပေးဖို့သဘောတူခဲ့ပါတယ်အိန္ဒိယနဲ့တရုတ်နိုင်ငံဟာဟိမွန်ဒါတောင်တန်းတစ်လျှောက်မိုင်ပေါင်း 2,500 နီးပါးနယ်နိမိတ်ချင်းထိစပ်နေပြီးနယ်စပ်ဒေသမှာမကြာခဏဆိုလိုလိုပိုင်နဲ့အငင်းပွားမှုတွေဖြစ်နေခဲ့တာပါ
ဂျပန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးတင်းမာနေတာကြောင့်တရုတ်သမ္မတနဲ့တွေ့ဆုံမှုကိုဆက်လက်ပြုလုပ်ဖို့ဂျပန်ဝန်ကြီးချုပ်ကထပ်မံတောင်းဆိုလိုက်ပါတယ်မစ္စတာအာဘေကနိုဝင်ဘာလကျရင်ဘေကျင်းမှာကျင်းပမယ့်ဒေတာရင်းအစည်းအဝေးမှာသူနဲ့မစ္စတာရှီတို့တွေ့ဆုံတဲ့အခါမှာထူးခြားမှုရှိနိုင်လိမ့်မယ်ဆိုပြီးနယူးယောက်မြို့မှာဂျာသာမရီနေရုံကသတင်းတောက်တင်နဲ့တွေ့ဆုံခြင်းအတွင်ပြောခဲ့ပါတယ်နှစ်ဖက်စလုံးကပြည်လဲရာပြည်လဲကြောင်းဆောင်ရွက်ကြမယ်ဆိုရင်ဖြစ်နိုင်စရာအကြောင်းလေးရှိပါတယ်ဆိုပြီးတော့လည်းသူကပြောပါတယ်2012ခုနှစ်ဒီဇင်ဘာလမှာမစ္စတာအာဘေဝန်ကြီးချုပ်တာဝန်ယူချိန်ကဆက်လို့တရုတ်သမ္မတနဲ့တွေ့ဆုံမှုအချင်းချင်းတောင်းဆိုနေပေမဲ့အခုထိတွေ့ဆုံမှုအထမမြောက်သေးပဲဖြစ်နေခဲ့တာပါဂျပန်နဲ့တရုတ်ကြားမှာပိုင်တဲ့အငင်းပွားမှုတွေရှိနေတဲ့အတွက်ကြောင့်ရောမစ္စတာအာဘေကဒုတိယကမ္ဘာစစ်တုန်းကဂျပန်ဆရာဇမှုကျူးလွန်သူတွေကိုဂုဏ်ပြုတဲ့အတွက်ကြောင့်မှာနှစ်နိုင်ငံဆက်ဆံရေးတင်းမာနေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကဝန်ကြီးချုပ်အာဘေရာဇကူနီတရားကောင်ပိတ်မှန်ကိုတွားရောက်ခဲ့ပြီးစစ်အတွင်းဆရာဇမှုကျူးလွန်ခဲ့သူတွေပါဝင်ကမ္ဘာအဆင့်တွင်ကြာဆုံးခဲ့ကြသူတွေကိုဂါရဝပြုခဲ့ပါတယ်ဂျပန်နိုင်ငံရဲ့နေချက်စနစ်ကြောင့်အဓိကအထင်အဆုံးဖြစ်ခဲ့တဲ့တရုတ်နိုင်ငံဟာအခုလိုဝန်ကြီးချုပ်အာဘေရာဇကူနီဖခင်ကြောင့်ကိုတွားရောက်လဲပတ်တာဟာသူတို့နိုင်ငံကိုစော်ကားတာဖြစ်တယ်ဆိုပြီးမှတ်ယူကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာဒုက္ခသည်တွေအခြေချနေထိုင်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဲ့အစိပ်ပိုင်းဖြစ်ဩစတြေးလျနိုင်ငံကကမ္ဘောဒီးယားကိုဒေါ်လာ35သန်းပေးမယ်လို့ပြောပါတယ်။တောက်ကြနေဒီကနေ့မှာဒီသဘောတူညီချက်ကိုဖနွမ်းပင်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။ကမ္ဘာအစင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ္ဘောဒီးယားမှာဒုက္ခသည်တွေထပ်ပြီးရောက်နိုင်စရာရှိတယ်ဆိုပြီးလူ့ခွင့်ရေးအဖွဲ့တွေကဒီသဘောတူညီမှုပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီး Scott Morrison နဲ့ဒီဖနွမ်းပင်မြို့တော်စီရောက်သွားတဲ့အချိန်မှာကမ္ဘောဒီးယားစန္ဒပြသူတွေနဲ့ကြုံခဲ့ရပါတယ်ရှင် Direct from Washington
တပ်ချာညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခွန်ညိုတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။တနင်္ဂနွေလုံးဆန်ရအပြစ်ခတ်ရက်စဲရေးစာချုပ်ရေးဆွဲဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီရဲ့စထမအကြိမ်ဆွေးနွေးပွဲဟာအလားအလာကောင်းတဲ့သဘောတူညီမှုမရရှိပဲဒီကနေ့ပြီးဆုံးသွားခဲ့ပြီးအပြစ်ခတ်ရက်စဲရေးစာချုပ်စတုတ္ထမူကြမ်းကိုတော့အတည်ပြုနိုင်ခဲ့ပါတယ်ဒီတစ်ကြိမ်ဆွေးနွေးပွဲမှာညှိနှိုင်းရခက်ခဲနေတဲ့တပ်ပိုင်ဆိုင်ရာကိစ္စတွေကိုအလုပ်အဖွဲ့တွေဖွဲ့စည်းဆွေးနွေးသွားဖို့အတွက်တော့သဘောတူခဲ့ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါတယ်ရှင်
ဟုတ်ကဲ့ရန်ကုန်မြို့မြမငင်းချိုင်းစင်တာမှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးစာချုပ်ရေးဆွဲရေးဆွေးနွေးပွဲဟာဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ကိုတော့ပြည်ထောင်စုဝန်ကြီးဦးတန်းထေးကအခုလိုဖတ်ကြားပြီးနှစ်ဖက်ကိုယ်စားလှယ်တွေကအတည်ပြုခဲ့ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေဟာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်အမြန်ချုပ်ဆိုနိုင်ရေးနိုင်ငံရေးတွဲဆုံဆွေးနွေးပွဲအမြန်ကျင်းပပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးရရှိရေးအတွက်ကြိုးစားလှုပ်ဆောင်သွားမယ်လို့ကြေပေးကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဆွေးနွေးပွဲကာလမှာနှစ်ဖက်ကိုယ်စားလှယ်တွေအကြသဘောထားမတိုက်ဆိုင်တာတွေတင်းမာတာတွေရှိကြောင်းတိုင်းရင်းသားကိုယ်စားလှယ်တွေဘက်ကထုတ်ဖော်ပြောဆိုတာတွေလည်းရှိခဲ့ပါတယ်လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်ပြီး UPWC ရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဆွေးနွေးပွဲအပြီးမှာအခုလိုပြောဆိုပါတယ
်။ဆွေးနွေးပွဲရဲ့ဘာသာတိုင်းတလူ့စာပိုင်းမှာအရင်းများသဘောတူနိုင်တဲ့အချက်တွေကိုပြည်မြန်စွာသဘောတူညီနိုင်ခဲ့ကြလို့လေ။ဆွေးနွေးပွဲရဲ့အမှုများမှာပုံပေါ်တိမ်မွေ့ပြီးချိန်ယူရတာကိုရမှာ။အခြေအနေဆွေးနွေးပွဲအမှုများကနေခံစားနိုင်တဲ့နားလည်မှုတွေလို့ဒီမှုတွေကိုကိုယ်ဆောင်မှာတော့ပါ။ဆောင်ရည်နဲ့နောက်ဆုံးမှလာခက်ခဲဆုံးဖြစ်နေတာပါ။ဒါပေမဲ့ဒီမှာလို့ခက်ခဲရှိနေဆိုတဲ့ဘက်ကကျွန်တော်တို့ရဲ့လက်ကမ်းမှာတော့ရှိနေဖြစ်ပါဘူး။
ပြည်တော်စုဝန်ကြီးဦးအောင်မင်းကလာမယ့်အော်တိုဘာလဆွေးနွေးပွဲမှာပြီးပြတ်တဲ့သဘောတူညီချက်တွေရရှိမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကတော့ဆွေးနွေးပွဲမှာအခက်အခဲတွေရှိပေမဲ့ငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ဖို့အတွက်ဆုံးဖြတ်ထားကြကြောင်းအခုလိုပြောဆိုပါတယ်။ဒီ
ဘက်ကတော့ဆွေးနွေးပွဲမှာလည်းဒီဘက်ကလည်းစာလို့ဆိုတော့နည်းနည်းခက်ခဲတွေအကြောင်းရှိပါတယ်။ဒါပေမဲ့ဒီခက်ခဲတွေကကိုယ်ပေါ်ထောက်စေကြောကျွန်တော်တို့စီတန်းမှာဖြည့်ဆင်းခဲ့တဲ့အခြေအနေနဲ့ဆိုင်စာရင်ဒါတော့ဘလောက်မှခဲ့ရဘူးလို့ပြောတော့မြင်ပါတယ်အားလုံးဒီအချက်သေးတွေကိုတစ်ခါကဖြတ်ကျော်ရမှာဖြစ်ပါတယ်စိတ်ရှိတိကံအစီအစီနဲ့ကျွန်တော်ရဲ့ဥပဒေချက်ကိုဆက်လက်ရောက်ရှိအောင်အားလုံးကနေပြီးတော့မှတ်တမ်းပေးကြချပြီးတော့ပြုပန်းနေပါတယ
်လက်ရှိရေးဆွဲနေတဲ့အပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းမှာအခန်း9ခန်းအချက်ပေါင်း122ချက်ပါဝင်တာဖြစ်ပါတယ်။ဩဂုတ်လဆွေးနွေးပွဲအပြီးမှာတော့နှစ်ဖက်ညှိနှိုင်းဖို့အချက်၄ချက်သာကျန်ရှိတော့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီတစ်ကြိမ်ဆွေးနွေးပွဲမှာအရင်ဆွေးနွေးသဘောတူညီထားတဲ့အချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့တာကြောင့်ထပ်မံဆွေးနွေးရမယ့်အချက်တွေပိုများလာခဲ့ပါတယ်။ဒီလိုထပ်မံဆွေးနွေးဖို့အချက်တွေများလာတဲ့အပေါ်မှာ NCCT ရဲ့ဒုတိယခေါင်းဆောင်ဘရိုစောခွေထူးဝင်းကအခုလိုပြောပါတယ်။
အချက်ကတော့ဒီအချက်ပဲဒါမဲ့ပုံပြည့်စုံအောင်အချက်လက်တွေထပ်ထည့်လိုက်တဲ့သဘောပဲဝါကျတခုတည်းနဲ့အကြောင်းအရာတစ်ခုပေါ်မှာပို့ပြီးတော့ခိုင်မာကျွန်တော်လည်းထည့်သူကလည်းထည့်ဆိုတော့အဲ့ဒါအချက်တွေများလာတဲ့သဘောပဲ
ထပ်မံဆွေးနွေးရမယ့်ကိစ္စရပ်တွေမှာတော်လန်ရေးဆိုတဲ့စကားလုံးကိုအပြစ်ရစာချုပ်မှာထည့်သွင်းရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအပြစ်ခတ်ရက်စဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းရေးနှစ်ဖက်တက်တွေလိုက်နာရမယ့်ကျင့်ဝတ်ရေးဆွဲရေးတက်နေရာချထားရေးအပြစ်ရလက်မှတ်ရေးထိုးရမှာပါဝင်မဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်နိုင်ငံရေးလမ်းပြမြေပုံနိုင်ငံရေးဆွေးနွေးပွဲမှာ၃ပွင့်ဆိုင်ဆွေးနွေးမလား၈ပွင့်ဆိုင်ဆွေးနွေးမလားဆိုတာနဲ့ဂျာကာလာအစီအစဉ်စတဲ့အချက်တွေကြန့်ရှိနေတာဖြစ်ပါတယ် အပြစ်ခတ်ရစဲရေးပူတွဲဆောင်ကြည်ရေးအဖွဲ့ဖွဲ့စည်းရေးနှစ်ဖက်တက်တွေလိုင်းနာရမဲ့ကျင့်ဝတ်ရေးဆွဲရေးတက်နေရာချထားရေးစတဲ့ကိစ္စတွေကိုတက်ဖက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းရေးဆွဲဖို့နဲ့ဂျာကာလာအစီအစဉ်ကိုအလို့အဖွဲ့ဖွဲ့စည်းပြင်ဆင်ဖို့သဘောတူထားပါတယ်မနက်ဖြန်မှာတော့ UPWC နဲ့ NCCT ကိုယ်စားလှယ်တွေဟာနိုင်ငံရေးပါတီ68ပါတီကကိုယ်စားလှယ်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာမှာတွဲဆုံဆွေးနွေးသွားဖို့ရှိနေပါတယ်
။ကုမောစောတင်ပြခဲ့သလိုပဲအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့အပြစ်ရဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA နဲ့မြန်မာစစ်တပ်တို့ဟာဒီရက်ပိုင်းအတွင်းတင်းမာမှုတွေဖြစ်နေပြီးစက်တင်ဘာလ26ရက်နေ့မှာမွန်ပြည်နယ်ကြိုက်မျိုးမြို့နယ်ထဲမှာပစ်ခတ်မှု3ကြိမ်ဖြစ်ခဲ့ပါတယ်စစ်တပ်နဲ့ရဲတပ်သား30လောက်ကို DKBA ကထိန်းသိမ်းပြီးလက်နက်တွေသိမ်းယူလိုက်ပါတယ်မအေးအေးမကတင်ပြပို့ထားပါတယ်ရှင်
DKBA တပ်သားတွေကိုယူနီဖောင်းချုပ်ခိုင်းတာအပါအဝင် DKBA ခေါင်းဆောင်တွေညဉ့်ညံ့ရေးဆွေးနွေးပွဲသွားနေစဉ်မွန်ပြည်နယ်ထဲကလက်နက်တွေတင်ခံလိုက်ရတဲ့အတွက်မြန်မာစစ်တပ်နဲ့အောက်ခြေအဆင့် DKBA တပ်သားတွေကြားမှာတင်းမာမှုတွေဖြစ်လာတာပါစက်တင်ဘာလ26ရက်နေ့မနေ့9နာရီခန့်ကနေညနေပိုင်းထိမွန်ပြည်နယ်ကြိုက်မျိုးမျိုးနယ်ထဲမှာပစ်ခတ်မှုတွေဖြစ်လာရတယ်ဆိုပြီး DKBA တပ်မှူးဘိုးမူးစောစောင်းကပြောပါတယ
်27နေ့ကဒီကြိုက်တို့ခုတ်ခွာနေရှာနေစီမှာကျန်စစ်ကျတော့ယူနီဖောင်းချုပ်ခိုင်းရတယ်မနေ့ကတို့ကဒီကြက်မျောများမှရောက်နေတဲ့ချိန်မှာတက်ကလာပေါ့တက်ကလာတော့တက်ကိုတို့ကယူနီဖောင်းပြန်ချုပ်ခိုင်းတယ်ကျွန်တော်ရန်ကုန်မှာကျွန်တော်ငင်းငင်းတော့ဆွေးနွေးတဲ့နောက်ပိုင်းမှာကျွန်တော်ဒီမှုတွေမျိုးမှရှိတဲ့အဲကြက်မျောမှရှိတဲ့အဲကိုလည်းမှုရင်းလက်နဲ့ပါသိနေကြအတော့မှသွားလဲယူနီဖောင်းမိုးရဘူးဆိုတော့အဲ့ဒီခံစားချက်နဲ့တို့လည်းပြန်ပြီးတော့ယူနီဖောင်းပြန်ချုပ်ခိုင်းတယ်ပဲကျွန်တော်တို့ဒီကလည်းအဲ့ဒီမှာရှိတယ်ကျွန်တော်တက်ဖွဲ့ဝင်တွေရှိတယ်အဲ့ဒီမှာလေဟိုချစ်လဲအစိုက်ချင်းရှိတော့ကြာကျွန်တော်လူတွေလည်းရှိတယ်အဲ့ဒီတော့တက်ကလည်းကျွန်တော်ကြည့်ရတာတင်းရလို့တို့လည်းလာပြီးတော့တင်းလာလေလက်မောင်းထုတ်တော့ပေါ့ဗျာအဲ့လက်မောင်းထုတ်တဲ့ချိန်မှာကျွန်တော်တို့လည်းဟိုလက်နဲ့ကြိုက်ပြီးဆိုလို့ရှိရင်တို့ကကျွန်တော်တို့ဘယ်လိုပြောလဲပြည့်လို့ရတယ်ဆိုတော့တင်းစားထဲမှာဟောနေယူတင်းစားမှာကျွန်တော်တွေ့တော့တနက်ကြိုက်ပြီးဆိုရင်ပါလေအချင်းချင်းလုံးကြီးကြီးကျော်လာလို့ပြည့်လို့ရတယ်ဆိုတော့တို့တို့ပြည့်မကြောက်လို့ကျွန်တော်လူလည်းစားအောင်ခေါ်လို့မရပြစ်လိုက်တယ်လေဒါထက်ကညုံတာမဟုတ်လေအောက်ချက်ရဲဘော်ချင်းတက်တာဖြစ်တာအထက်ကတရားဝင်ညုံတာချက်ဘာမှမရှိဘူးအောက်ချင်းမှာတို့ရှိပြည်ပခတ်ရိုက်ခတ်မှုဖြစ်ပြီးတော့အဖြစ်ကြတာလည်းရှိတယ်ဆိုတော့တက်ကတခါလက်ပြစ်တယ်ဆိုတော့တက်ကကျွန်တော်လူကပြစ်တယ်ဟိုတက်ကတခါပြစ်တယ်ပေါ့လက်ရှိနှလုံးပြေသွားတယ်လို့အကြောက်30ကျော်ဖမ်းလိုက်တယ်ကျွန်တော်ဖမ်းစီရမိတဲ့ထက်မှာနေရောက်ဆိုင်ရရတဲ့ပါပါတော့နော်ဒီလောက်ကျတို့လည်းနဲ့ဆယ်လက်ကျော်ကျွန်တော်သိရရှိတာပေါ့နော
်မွန်ပြည်နယ်ကြိုက်မျောမြို့နယ်ကတိုင်းကနိုင်ရွာနဲ့ခြံကုန်းရွာအနီးမှာဒီကနေ့တနေ့တဲ့၃ချိန်ပြစ်ခတ်မှုဖြစ်ပြီးစစ်တပ်နဲ့ရဲအင်အား30လောက်ကို DKBA ကထိန်းသိမ်းထားလိုက်ပါတယ်။ဒီနေ့ညနေပိုင်းမှာတော့ဆက်ဆံရေးရုံးကညှိနှိုင်းပြောဆိုလာတဲ့အတွက်စစ်တပ်နဲ့ရဲတပ်သားတွေကိုပြန်လွှတ်ပေးခဲ့ပြီးမြဲလက်နက်ဆယ်လက်ကျော်ကိုတော့သိမ်းထားလိုက်တယ်လို့ DKBA ဘက်ကပြောပါတယ်။သူတို့ကလည်းစစ်တပ်ကလက်နက်သိမ်းတာအချိန်ချင်းလုပ်ခဲ့တဲ့အတွက်လက်နက်တွေကိုပြန်ပေးဖို့အတွက်မရှိဘူးဆိုပြီး DKBA တပ်မှူးဗိုလ်မှူးစောစောင်းအောင်ကဆိုပါတယ်။
အလိုလိုလည်းမရှိဘူးအပြန်ပြင်းလဲဆိုကျွန်တော်တို့မြန်ယူမှာသိနေတဲ့ကနဒီမှုတော်မှာသိရတဲ့ကနနမှုတော်မှာသူနဲ့ခါဟောပြသိနေတာနော်အဲ့ဒီကနလည်းပြန်ပြင်းအောင်ရေကုန်မှာသိရတဲ့ကနပြန်ပြင်းလို့ဒီကနပြန်ပြင်းမယ်နော်ကျွန်တော်သိရတဲ့သိနေတဲ့ကနတွေပြန်ပြင်းမချင်တဲ့ဒီကနဟိုဟိုပြန်ပြင်းဖို့မရှိပါဘူးဆိုတော့အမဆက်တိုင်းမှုကပြောတယ်ပြန်စုပ်ပြလိုက်ပါတိုင်းကြီးဝင်တဲ့သူပြောတာဒီဆက်တိုင်းဦးဆုံးမြတ်ပြောတယ်ဟိုပြန်စုပ်ပြလိုက်ပါဆိုတော့အဲ့မှာကျွန်တော်တို့တက်တယ်လည်းပြန်စုပ်ပြလိုက်တယ်နော်မလို့လည်းကျွန်တော်မထောင်မရှိဘူးလေအဲဝရနောက်ဒီလူတွေကတက်သွားတယ်ဟာပြင်းမရှိပါဘူးနော်ဒါရေဘောရေဘဲကျော်ဘုံမှုရှိပါတယ်ဗျကျွန်တော်တို့လည်းခေါ်တဲ့သမင်းကျွေးကလည်းဟိုဆံနေပါလိမ့်မရှိဘူးသမင်းအိုးတွေမရှိတော့လေအဲသူတို့ပြောပြီးတော့ပြန်ဆုတ်ပြလိုက်ပြီလေနော်အခုစင်နေရတော့ဟိုသူတို့လည်းတက်ဆန့်နေတယ်ကျွန်တော်တို့လည်းဟိုတက်ပြီးဖြတ်နေတော့ဘူးလက်ရှိနေတာနော
်ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကတော့အပြစ်ခတ်ရစဲရေးသဘောတူညီချက်မှာပါတဲ့အတိုင်းကရင်လက်နက်ကိုင်တွေခရီးသွားလာတဲ့အခါမှာလက်နက်နဲ့လူအရေအတွက်အတိအကျကိုဆက်ဆက်ရေးရုံးကိုကြိုတင်အကြောင်းကြားပြီးခွင့်ပြုချက်တောင်းယူရမယ်လို့ဆိုထားတာပါဒါပေမဲ့လက်နက်ကိုင်နာယူနီဖောင်းဝတ်ဆင်တာတွေကိုအပြစ်ရကရင်လက်နက်ကိုင်တွေကချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကရင်ပြည်နယ်နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်လင်းကလည်းပြီးခဲ့တဲ့အပတ်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့အပတ်တုန်းကပဲမြောက်ပြည်မြို့မှာDKBA ကဗိုလ်ကြီးတယောက်မောင်းလာတဲ့ကားနဲ့စစ်တပ်နဲ့နယ်ခြားဆောင်တပ်တို့စီးလာတဲ့လုံခြုံရေးကားတိုက်မိတဲ့အတွက်စစ်တပ်ကပစ်ခတ်မှုတွေလုပ်ခဲ့တာကြောင့် DKBA ဘက်ကဗိုလ်ကြီးအဆင့်တဦးသေဆုံးခဲ့ပြီးရဲဘော်တဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ပစ်ခတ်မှုမှာတာဝန်ရှိသူတွေကိုပြန်အနှံပေးဖို့အတွက် DKBA ဘက်ကတောင်းဆိုထားပါတယ်။ DKBA ဟာမြန်မာအစိုးရနဲ့လွန်ခဲ့တဲ့10နှစ်ကျော်ကတည်းကအပြစ်ခတ်ရက်ဆဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲပြန်ဖြစ်ခဲ့သလို2012ခုနှစ်မှာတော့ထပ်မံပြီးအပြစ်ရခဲ့တာပါ။ညဉ့်ညံ့ရေးဆွေးနွေးပွဲတွေမှာတက်ရောက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။မ မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာအပြစ်ခတ်ရဲစဲထားပေမဲ့အခုလိုမျိုးလက်နက်ကိုင်နာယူနီဖောင်းဝတ်တာကိုခွင့်မပြုကြောင်းကြိုတင်အကြောင်းကြားထားရမယ်ဆိုတဲ့အချက်တစ်ခုတည်းကိုသာမလိုက်နာတာမဟုတ်ပဲတပ်တည်ရေးကိစ္စတွေနယ်မြေအငင်းပေါမှုတွေနဲ့အပြန်အလှန်တိုက်ပွဲတွေတောင်ဖြစ်နေကြတာပါစက်တင်ဘာလတည်းမှာပဲကယန်ယူကယင်မျိုးသားအစည်းအရုံးကအောက်ခြေတပ်တချို့နဲ့မြန်မာစစ်တ
ဆရာချပ်ရအခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အနပိုင်တို့အကြားထိတိုက်ရင်ဆိုင်တိုးမှုတွေကြားလာရပါတယ်ဒါဟာအနပိုင်တွေဘက်ကပုံမူတင်းကျချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေစီနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုကြာသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမဲ့စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554 fax number 2323822552ဖြစ်ပါရယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါရယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့စင်ရေးတာပြောကြပြီး MP3 သံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
။တရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။အငင်းဖွားပွဲရန်ကုန်မြို့သစ်စီမံကိန်းမှာပြန်လည်စီစစ်စရာတွေရှိနေသေးတယ်ဆိုပြီးရန်ကုန်တိုင်းဒေသကြီးအစိုးရကမြို့သစ်စီမံကိန်းကိုဆိုင်းငံ့လိုက်ပါရယ်။ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှတင်ထားတဲ့မြို့သစ်စီမံကိန်းလှုပ်တင့်မလှုပ်တင့်ဆုံးဖြတ်ပေးရေးအစုပြုချက်ကိုရန်ကုန်မြို့တော်ကပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါရယ်။ရန်ကုန်တိုင်းဒေသကြီးအစိုးရဟာမြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးဝေဖန်မှုတွေမေးခွန်းတွေကိုမဖြေရှင်းနိုင်တာကြောင့်အခုလိုရုပ်သိမ်းလိုက်တာလို့လည်းလွှတ်တော်အမတ်တွေကပြောဆိုပါရယ်။မတ်သိန်းကြီးထိုက်စီစီတင်ပြပေးပါမယ်ရှင်။
American dollar 15 billion dollar တန်ပေါင်း 1,000 ခွဲလောက်ကုန်ချမဲ့ရန်ကုန်မြို့သစ်စီမံကိန်းလှုပ်ဆောင်တင့်မတင့်ဆုံးဖြတ်ပေးဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုတင်သွင်းထားတဲ့အဆိုကိုဒီကနေ့မှပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဒီမြို့သစ်စီမံကိန်းကိုပြန်လည်စီစစ်စရာတွေရှိနေသေးတာမို့အခုလိုရုပ်သိမ်းတာဖြစ်တဲ့အကြောင်းလွှတ်တော်မှရန်ကုန်မြို့တော်ဝန်ဦးလာမြင့်ကပြောခဲ့တယ်လို့လွှတ်တော်အမတ်ဒေါက်တာညွညူသိန်းကပြောပါတယ်။
မျိုးတော်ဝင်ဖတ်သွားတာအရာဆိုလို့ရှိရင်တော့ဒီ25ရက်နေ့မှာပြုလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးရဲ့ဆုံးချက်ချက်အရ22ရက်နေ့မှာတင်ထားခဲ့တဲ့ဒီမျိုးသစ်စီမံကိန်းနဲ့ဆက်သက်တဲ့အဆိုကိုဟိုထပ်မံစဉ်းစားစရာတွေပေါ့နော်မျိုးသစ်စီမံကိန်းနဲ့ပတ်သက်ပြီးထပ်မံစဉ်းစားစရာတွေပေါ်လာတဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်တင်သွင်းထားတဲ့အဆိုကိုပြန်လည်ရုပ်သိမ်းမပြုပါဆိုပြီးတော့စွတ်တော်မှတင်နေတယ်အဲ့တော့ကျွန်တော်စွတ်တော်လည်းသဘောတူတယ်
ရန်ကုန်တိုင်းဒေသကြီးအစိုးရကရန်ကုန်မြို့အနောက်ဖက်ချမ်းဧက3000ပေါ်မှာတည်ဆောက်မဲ့အရာမမြို့သစ်စီမံကိန်းကြီးကိုမြန်မာစေတနာမြို့သစ်အများပိုင်ကုမ္ပဏီကိုလုပ်ပိုင်ခွင့်ပေးထားတဲ့အကြောင်းပြီးခဲ့တဲ့လကကြေညာပြီးဒီလုပ်ဆောင်ချက်ဟာအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးလွှတ်တော်အမတ်တွေကကန့်ကွက်ခဲ့ကြတာပါဒါကြောင့်ပဲရန်ကုန်အစိုးရကဒီမျိုးသစ်စီမံကိန်းတည်ဆောက်ဖို့အတွက်ကုမ္ပဏီတွေကိုပွင့်လင်းမြင်သာမှုရှိရှိတင်တာခေါ်ယူပါမယ်လို့ပြင်ပြောခဲ့တယ်လို့ဒီမျိုးသစ်စီမံကိန်းအကောင့်ထဲဖော်သင့်မဖော်သင့်ကိုလည်းလွှတ်တော်ကဆုံးဖြတ်ပေးဖို့အဆိုတင်သွင်းခဲ့တာပါရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဦးကျော်ကတော့မျိုးသစ်စီမံကိန်းကိုလက်ခံပြီးမဲ့လက်တွေ့ကြကြရိုးသားမှုရှိပါတယ်ဆိုတာကိုတော့အစိုးရဘက်ကခိုင်ခိုင်မာမာပြသဖို့လိုတယ်လို့ပြောပါတယ်ဟို
လက်ရှိနေတာကျွန်တော်မျိုးသစ်စီမံကိန်းဆိုတော့ကျွန်တော်တို့ဒီဒီမှတ်ချက်ကိုကျွန်တော်လက်ခံနေကြတို့အကောင့်ထဲပေါ်တဲ့နေရာမှာသူတို့အဲ့ဒီပေါ်ပြထွန်ပြတဲ့အချို့ဆက်လက်တွေကကျွန်တော်စိတ်ကူးရင်ခံစားနေမှာဖြစ်တယ်လက်ရှိကျွန်တော်တို့ရန်ကုန်မြို့ကြီးဟိုမှာတော့ဘာမှကျွန်တော်ပြည်စုံအောင်မဆောင်ရသေးနိုင်ပဲနဲ့အဲ့ဒီမြို့ကြီးကိုဒါ၃နှစ်တွင်လုပ်မယ်လို့သူကဆိုထားတယ်ဒီအရာဟိုပြည်သူလူထုကိုခြေအောင်မဖို့ဖြစ်အောင်ဆိုလို့တော့မလိုက်တဲ့ဘက်နဲ့လုပ်နေတာလည်းပဲဒါပေါ်လွင်နေတယ်ကြကျွန်တော်တို့ကလက်မခံနိုင်တာကဟုတ်ကဲ့ပြီရသေမီကိုလက်သေးရချင်ရို့လေတဲ့တရားသူရသေကိုနည်းနည်းတော့ဆောင်ရတော့ရသေကိုနည်းကခဏကျွန်တော်ရကုန်မျိုးတော့လက်စစ်တားတွေဖူလို့အောင်မပေးနိုင်ဘူးတော့တော့လက်စစ်တားကိုသူဘယ်အထုတ်တော့ဘယ်လိုပေးမှာတော့အဲ့ကျွန်တော်တော့နေတယ်ဘယ်ရရမလဲခဏချက်ဒီကျွန်တော်ဘာမှမရသေးဘူးလေတရားသူကိုဒီကတခါပြုတ်တယ်လုံးဝမနစ်ကသလိုကြည့်အော်ဂျပန်ကနေဒေါ်လာတန်း60ချီးပြီးတော့ပါဒီလက်စစ်ဟိုသားတွေကျိုးတွေလဲပေးမယ်ပြောခဏချက်ဒီအကောင့်ထဲမပေါ်ဘူးလေဗျာ
ဟုတ်ကဲ့
လူတွေလည်းခုပါဓာတ်လိုက်သေးတာလေခမောက်လည်းကြားပြီးမှာပဲက
ြရန်ကုန်အစိုးရဘက်ကမြို့သစ်စီမံကိန်းဆိုင်းငံ့လိုက်တာဟာဆိုရင်တမတော်သားကိုစလဲရီနဲ့ပြည်တော်စုစံခိုင်ရေးပါတီကလွှတ်တော်အမတ်တွေကြီးဆိုတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ထဲကလူနည်းစုအတိုက်ခံလွှတ်တော်အမတ်တွေရဲ့ကန့်ကွက်မှုကိုအလေးထားလာရတဲ့သဘောဖြစ်တယ်လို့လည်းလွှတ်တော်အမတ်ဦးကျော်ကပြောပါတယ်
ကိုအနေထားကတော့ကျွန်တော်တို့ပို့လေပြောမယ်ဆိုရင်တော့ကျွန်တော်တို့အတိုက်ခံနေရဲ့ AI ကလူမရှိပေမဲ့ကျွန်တော်တို့ရဲ့ voice ကညီပါလာတယ်လို့ကျွန်တော်တို့ကယုံကြည်တယ်အကြောင်းကိုကျွန်တော်တို့တကယ်လို့ဒီဥစ္စာကိုဒီနေ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ရဲ့ဆွေးနွေးချက်တွေကလူတော်တွေကနေပြပြပြီးလူလူတွေရဲ့ဥစ္စာထဲမှာသွားကြည့်အစိုးရကပုံစံတော့သိခါချသွားနိုင်တယ်လို့ညီမျိုးပဲသူတို့ကရုပ်ထောက်ထုတ်သွားတယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ဗ
ျစီမံကိန်းအပေါ်လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုစုဆောင်းရယူသွားခဲ့ပြီးမယ်လွှတ်တော်ကိုဘယ်အချိန်မှပြန်လည်တင်သွင်းမယ်ဆိုတာကိုတော့ရန်ကုန်မြို့တော်ဝင်ကမပြောခဲ့ပါဘူးလက်ရှိရန်ကုန်မြို့ area ရဲ့၃ပုံ၃ပုံလောက်ကျယ်ဝင်းနဲ့ရန်ကုန်မြို့သစ်စီမံကိန်းကိုတော့ရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကလုံးဝရပ်ဆိုင်လိုက်တာမဟုတ်ဘဲခိတ္တဆိုင်ငံ့ထားခြင်းသာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်တင်ပြပေးခဲ့တာပါရှင်။ခုတခါတော့နိုင်ငံတကာသတင်းဖက်အလက်ပေးချင်ပါတယ်။အာဖဂန်နစ္စတန်သမ္မတအဖြစ်ရွေးချယ်ခံရတဲ့မစ္စတာအရှက်ဖ်ဂန်နီနဲ့သူ့ပြိုင်ဖက်အစိုးရရဲ့အမှုဆောင်အရာရှိချုပ်မစ္စတာအဗ်ဒူလာအဗ်ဒူလာရောဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်ပြင်ဆင်နေကြပါရယ်ညှဉ်းညွတ်ရေးနဲ့အရေးတကြီးလှုံ့ဆော်စရာတွေရှိနေတဲ့တစ်ချိန်ထဲမှာပဲသူတို့နှုတ်ကြားအာဏာလွန်ဆွဲပွဲအတွက်ကြိုတင်ပြင်ဆင်မှုတွေလည်းရှိနေပြန်ပါရယ်အရီရှာတန်ဇင်းစ်တရင်ပေးပို့ထားတာကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
အာဖဂန်နစ္စတန်ရွေးကောက်ပွဲရဲ့ပြိုင်ဖက်သမ္မတနှစ်ဦးဖွေးဖက်နှုတ်ဆက်နေတာကြောင့်တိုင်းပြည်ရဲ့ရေရှည်နိုင်ငံရေးအကြက်တဲပြီးဆုံးသွားပြီလို့အပေါ်ယံဆိုနိုင်ပေမဲ့အာဖဂန်နိုင်ငံရေးမှာအာဏာဖက်ပြိုင်ကြမယ်အင်အားစုနှစ်ရပ်ပေါ်လာတာကိုတော့စိုးရိမ်သူတွေရှိနေပါတယ်။သမ္မတအဖြစ်အရွေးခံလာရတဲ့အက်ရှရက်ဂါနီကတော့အရင်ကသူ့ပြိုင်ဖက်ဖြစ်တဲ့အဗ်ဒူလာအဗ်ဒူလာနဲ့အာဏာကိုခွဲဝေလှုပ်ဆောင်သွားမယ်သဘောရှိနေပါတယ်။နိုင်ငံရေးမှာအခုလိုအာဏာခွဲဝေသုံးဆွဲဖို့ဆိုတာဒီလိုအခြေအနေမျိုးမှာလွဲကူမှာမဟုတ်ဘူးဆိုပြီးအမေရိကန်ငြိမ်းချမ်းအင်စတီကျူကစကော့စမစ်ကသုံးသပ်ပါတယ
် agreements really becomes a question of
what happens ဘာကိုလမ်းမှုတွေကလက်တွေ့မှာဘာတွေဖြစ်လာမလဲမသိနိုင်သေးပါဘူးနိုင်ငံရေးကတိတ်ကိုရှုပ်ထွေးနေနေတော့စစ်ဆင်ညှိနှိုင်းမှုတွေမှာကိုတခါမှတွေးမထားတဲ့ပြဿနာတွေပေါ်လာတဲ့အခါမျိုးမှာဘယ်လိုလက်တွေ့ဆောင်ရွက်မလဲဆိုတာကစဉ်းစားစရာပါ
ဒီတော့တွင်အာဖဂန်ရဲ့စီးပွားရေးကြာဆင်းနေတယ်လို့လုံခြုံရေးကလည်းအခြေအနေဆိုးနေပြီးလူတွေကလည်းစိတ်ဓာတ်ကြာဆင်းနေပါတယ်ဒီပြဿနာတွေကတိုင်းပြည်ဘလောက်ထိတိုးတက်လာအောင်လုပ်နိုင်မလဲဆိုတာကိုသက်သေပြဖို့အတွက်စိန်ခေါ်မှုတွေဖြစ်တယ်လို့တန်မတ်ကြီးဟောင်းလည်းဖြစ်အာဖဂန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူလည်းဖြစ်တဲ့အိုစမာစမက်ကပြောပါတယ
် Afghanistan
အာဖဂန်နိုင်ငံအတွက်အခွင့်အလမ်းတွေတခြားရွေးချယ်စရာတွေသိမကျတော့ဘူးဆိုတော့အာဖဂန်လူမျိုးတွေသိသလိုဒီခေါင်းဆောင်တွေဦးလည်းသိပါတယ
်။သမရဂန်ဒီအုပ်စုနဲ့အဗ်ဒူလာအုပ်စုတို့လာအတန်ကြာညှိနှိုင်းမှုတွေကအခုလိုလက်တွဲဆောင်ရွက်မဲ့အခြေအနေမျိုးထိရောက်လာတာပါလို့စမက်ကပြောပါတယ်။တာလီဘန်တွေနဲ့နိုင်ငံရေးပြည်လည်မှုရဖို့ညှိနှိုင်းမဲ့ကိစ္စရပ်တွေပေါ်လာရင်တော့အာဖဂန်နိုင်ငံရေးခေါင်းဆောင်တွေညီညွတ်ရေးရဖို့လိုတယ်လို့သူကဆိုပါတယ်။တာလီဘန်တွေကိုထိန်းချုပ်နိုင်ဖို့အာဖဂန်နစ္စတန်ဟာအမေရိကန်ရဲ့အကူအညီတွေဆက်ပြီးလိုအပ်နေပါတယ်။ဒါကြောင့်လဲအာဖဂန်မှာရှိတဲ့မဟာမိတ်တပ်တွေအားလုံး2016ခုနှစ်မှာပြန်လည်ရုပ်သိမ်းသွားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်သုံးသပ်ဖို့လိုမယ်လို့အမေရိကန်ငြိမ်းချမ်းအင်စတီကျူကစကော့စမစ်ကမြင်ပါတယ
်။ Some measure of confidence in the national security.
ဒါမှပဲအာဖဂန်တပ်ဖွဲ့တွေအတွက်အတိုင်းအတာတစ်ခုထိလုံခြုံမှုအတွက်သူတို့ကိုသူတို့ယုံကြည်လာအောင်လုပ်ပေးနိုင်မှာပါ။ဒီတော့မှတာလီဘန်တွေကိုပြန်ချေမှုန်းနိုင်မယ်လို့ရည်ရွယ်တယ်ပြန်တွေ့လာရမှာပါ။
လာပေါင်းအတန်ကြာနိုင်ငံရေးမပြေလည်မှုတွေကအာဖဂန်ရဲ့စီးပွားရေးကိုထိခိုက်လာစေပါတယ်အာဖဂန်ရဲ့အသွင်ကူးပြောင်းရေးဘယ်လိုလုပ်မလဲဆိုတာစောင့်ကြည့်ရင်အလူရှင်နိုင်ငံတွေကလည်းအကူအညီတွေကိုရပ်ဆိုင်းထားပါတယ်ပြိုင်ဘက်အာဖဂန်ခေါင်းဆောင်တို့အကြောင်းမှာတကယ်ပဲလက်တွဲလှုပ်သွားနိုင်မလားဆိုတာကိုအလူရှင်နိုင်ငံတွေကအနီးကစောင့်ကြည့်နေကြတာပါနှစ်ဖက်စလုံးအနေနဲ့အလျှော်ပေးရမှာရှိသလိုကိုလိုချင်တဲ့အတိုင်းအတာတိဖြစ်လာဖို့တော့မလွယ်လှပါဘူးပေးဆက်ရမှာလည်းရှိနေပါတယ်ပြန်မဲ့ခေါင်းဆောင်နှစ်ဦးကြားစိုးရိမ်မှုတွေရှိမှသာဒီစိုးရိမ်မှုကိုအခြေခံပြီးသူတို့နှစ်ဦးအတူလက်တွဲလှုပ်သွားနိုင်လိမ့်မယ်လို့အာဖဂန်ပြည်သူတွေကရောနိုင်ငံတကာကပါမျှော်လင့်နေကြပါတယ်ခင်ဗျာ
VOA American အသံရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကိုတော့ line to meter 24 25 30 minute တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0392318555လေးဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ26ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line meter 190ရောကနေလဲတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စီကနာရီထဲမှာတော့ CGI ခေါ် Clinton Global Initiative ကနေတောင်အာရှနဲ့အာဖရိကအောက်ပိုင်းဒေသမိန်းကလေးငယ်တွေပညာသင်ကြားရေးအခွင့်အလမ်းတွေနဲ့အကြောင်းပြောပြပေးမယ်အမျိုးသမီးကန္တာသူတဆုံးလေအမေရိကန်တခွင်နဲ့အတူနာဆင်ကြရမယ်ဒီတပတ်ရဲ့သိပ္ပံနဲ့ဤပညာကန္တာမှာတော့မြန်မာနိုင်ငံကကြောက်မီတွေတွင်းနေတဲ့ပတ်သက်လို့
ခုလိုလိုဆိုရင်မြန်မာနိုင်ငံအနှံ့တူတာပဲများသောအားဖြင့်ဒီလက်မြေဆဲကိုနေလေကိုယ်ပိုင်တူးကြတာများတယ်
ကလေးဝအငိမ့်စားတတ်သူတွင်အင်ဂျင်နီယာဟောင်းဦးစောမိုးမြင့်ပြောသွားတာပါရှင်ဒီအကြောင်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လင်းပေးပါမယ်အမေရိကန်အခြေစိုက် CGI ခေါ် Clinton Global Initiative အဖွဲ့ CG ကနေတောင်အာရှနဲ့အာဖရိကအောက်ပိုင်းကမိန်းကလေးငယ်တွေပညာသင်ကြားနိုင်ရေးအတွက်အထောက်အကူပြုဖို့ Church လို့အတူကောက်ခေါ်တဲ့အစီအစဉ်တစ်ရက်ဆောင်ရွက်ပေးဖို့အတွက် September 24ရက်နေ့ကအကြေညာလိုက်ပါတယ်အကြောင်းဆုံးကိုဒီတည်င်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကစူးစီးတင်ပြထားပါတယ်You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul. Today I am proud to announceCharge, the collaborative for harnessing ambition and resources for girls' education.
Charge လို့အတူကောက်ခေါ်တဲ့မိန်းကလေးငယ်တွေရဲ့ပညာရေးအတွက်ရည်မှန်းချက်တွေနဲ့စွမ်းပကားတွေကိုစူးစီးပြုစုပြောထောင်ပေးပြီးတော့ညှိနှိုင်းပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဆိုတာကိုကျွန်မဂုဏ်ယူစွာပဲကြေညာအပ်ပါတယ်
။အဲ့ဒါကတော့အမေရိကန်နိုင်ငံကြ ాయి ဝင်ကြီးဟောင်း Hillary Clinton က CGI လို့အတူကောက်ခေါ်တဲ့ Clinton Global InitiativeClinton နိုင်ငံကအရေးယူဆောင်ရွက်မှုအဖွဲ့အစည်းကြီးရဲ့နယူးယောက်မှာပုတ်ထူးနေ့ကအကျင်းပခဲ့တဲ့နှစ်ပတ်လည်ညီလာခံမှာခုလိုပြောကြားသွားတာဖြစ်ပါတယ်။ဝင်းဂျီဟောင်း Clinton နဲ့သူခင်မွန်သမ္မတဟောင်း Bill Clinton အပြင်သမီး Chelsea Clinton တို့ပူးတွဲမတည်ထားတဲ့ CGI ဟာကမ္ဘာတစ်ဖန်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရမှာဒီနှစ်မှာတော့ Charge လို့ဒုက္ခခေါ်တဲ့အစီအစဉ်တရားရကမ္ဘာတစ်ဖန်လက်တွဲလှူဆောင်ကြတဲ့အဖွဲ့ဝင်ပေါင်း30ကျော်ကနေအလှူငွေပေါင်းဒေါ်လာသန်း600ကျော်ထည့်ဝင်ကြမှာဖြစ်ပြီးအထူးသဖြင့်တောင်အာရှနှင့်အာဖရိကအောက်ပိုင်းဒေသမှာမိန်းကလေးငယ်ပေါင်း14သန်းတို့ကို9နှစ်တာကာလအတွင်းမူလာတန်းအလဲတန်းနဲ့အထက်တန်းပညာသင်ခွင့်အပြင်လုပ်ငန်းခွင့်ဝန်ထမ်းရေးကိုဆောင်ရွက်ပေးမှာဖြစ်ပါတယ်မိန်းကလေးငယ်တွေနေနဲ့ပညာသင်ခွင့်ရရှိကြရင်နိုင်ငံရဲ့လူအဖွဲ့အစည်းမှလည်းအာမခံချက်ပိုပြီးရရှိစေတယ်လို့ Mrs. Clinton ကပြောခဲ့ပါတယ်
We know when girls have equal access to quality education in both primary and secondary schools, cycles of poverty are broken, economies grow, glass ceilings crack.
မိန်းကလေးတွေအနေနဲ့အဆင့်တန်းမီပညာရေးကိုမူလာတန်းနဲ့အလဲတန်းတွေမှာသင်ယူခွင့်ရရှိကြရင်ဆင်းရဲမွဲတေမှုတန်တရာဇိုးကြီးကိုအဆုံးသတ်စေမှာဖြစ်ပါတယ်စီပွားရေးလဲတိုးတက်ပြီးတော့ဖမ်းမျက်နှာချက်ကိုလည်းထိုးဖောက်နိုင်မှာဖြစ်တယ်လို့ဘဝမှာကိုဖြစ်ချင်တာကိုအောင်မြင်အောင်စွမ်းဆောင်နိုင်ခွင့်လည်းရကြမှာဖြစ်တယ်ဆိုတာလူတိုင်းအသိဖြစ်ပါတယ
် Charge အစီအစဉ်ကိုဥဆောင်မဲ့သူကတော့ Australia ရဲ့ပညာရေးဝန်ကြီးဟောင်းအပြင်ဝန်ကြီးချုပ်အဖြစ်ထမ်းဆောင်ခဲ့သူ Julia Gillard ပါပဲသူကဒီအစီအစဉ်ဟာမိန်းကလေးငယ်တွေပညာသင်ခွင့်ကိုဟန်တားနေတဲ့အဓိကအတားအဆီးတွေကိုကူညီဖြည့်ရှင်းပေးဖို့ဖြစ်ပြီးရည်မှန်းချက်၅ရပ်ရှိတယ်လို့ဆိုပါတယ်ပထမဦးဆုံးကတော့
So yes of course it's about access we've got to get girls into school and we've got to ensure that they finish not just
ပထမဦးဆုံးကတော့ပညာသင်နိုင်မဲ့အခွင့်အလမ်းကိုလက်လမ်းမီအောင်ဖန်တီးပေးပါပဲမိန်းကလေးငယ်တွေဟာမူလာတန်းသမကအလေတန်းအထက်တန်းပညာတွေကိုလည်းပြီးဆုံးအောင်သင်ခွင့်ရကြရမှာဖြစ်ပါတယ်လက်ရှိနှုံထားရဆိုရင်ဒီအာဖရိကတိုက်အောက်ပိုင်းဒေသရှိမိန်းကလေးငယ်တွေအားလုံးအလေတန်းအောင်နိုင်ဖို့ကနှစ်တရာကြာမှာဖြစ်ပါတယ်ဒါကလုံးဝလက်ခံနိုင်စရာမရှိပါဘူးပညာသင်ခွင့်လက်လမ်းမှီဖို့ဆောင်ရွက်ပေးရမှာဖြစ်ပါတယ်လို့ Miss Julia Gillard ကပြောသွားတာဖြစ်ပါတယ် ဒုတိယရည်မှန်းချက်ကတော့မိန်းကလေးငယ်တွေပညာသင်ရမှာအကျန့်ဖက်တိုက်ခိုက်ခံရမှုကိုအကအကွယ်ပေးရပဲဖြစ်ပါတယ်။ခဏိကဘာကြီးမှာ15နိုင်ငံမှာမိန်းကလေးငယ်တွေဟာကြောင်တော်ရင်တိုက်ခိုက်ခံကြရတာတွေရှိနေတယ်လို့သူကဆိုပါတယ်။ဥပမာပါကစ္စတန်မှာပညာသင်လိုတဲ့အတွက်သနပ်ပြေခံခဲ့ရတဲ့မာလာလာကိစ္စနဲ့နိုင်ဂျီးရီးယားမှာမိန်းကလေးငယ်တွေပညာမသင်နိုင်အောင်ပြန်ပြီးဆွဲခံကြရတဲ့ကိစ္စတွေကိုလည်းမစ်ဂျီလစ်ကထောက်ပြသွားပါတယ်။Now, you manage it.
Third, learning. The challenge of learning to ensure girls and boys learn well when they are in school. Globally,
the children are going to be able to do it. The children are going to be able to do it. The children are going to be able to do it. The children are going to be able to do it. The children are going to be able to do it.အများစုကကျောင်းမှာလေးနှစ်သင်ယူခွင့်ရကြပြီမဲ့လို့လေအခြေခံပညာကိုကောင်းကောင်းမတက်ခဲ့ကြတာတွေ့ရတယ်လို့ Miss Gillett ကပြောသွားတာဖြစ်ပါတယ်။သရုပ်ထအချက်ကတော့မိန်းကလေးငယ်တွေအနေနဲ့မူလတန်းကနေအလယ်တန်းအထက်တန်းပညာကတစဉ်လောက်ကိုင်းရှာဖွေတာတက္ကသိုလ်ပညာဆက်သင်ရမှာအဆင်ပြေပြေကူးပြောင်းနိုင်ရပဲဖြစ်တယ်လို့ Miss Gillett ကပြောပါတယ်။နောက်ဆုံးအချက်ကတော့
And fifth but by no means least leadersto support local developing countries.
ဒီမှာကတော့နောက်ဆုံးဖြစ်ပြီးမယ်လို့လေအရေးကြီးဆုံးပါပဲ။ဖွံ့ဖြိုးမှုကိုဆောင်ရွက်ပေးနေတဲ့ဒေသခံခေါင်းဆောင်တွေကိုအထောက်အကူပေးနိုင်ရပါပဲ။မိန်းကလေးငယ်တွေပညာသင်ယူရမှာအတားအဆီးတွေကိုဖယ်ရှားပေးနိုင်ဖို့ကအရေးချင်းပြည့်မီတဲ့ဒေသခံခေါင်းဆောင်တွေကောင်းမှုပါပဲ။ဒါကြောင့်အဲ့ဒီလိုဆောင်ရွက်ပေးနိုင်တဲ့ပုံကူတွေကိုဖြာဖွေပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုကျမတို့ကထောက်ခံအားပေးသွားဖို့ပါပဲလို့ Miss Gillett ကပြောသွားတာဖြစ်ပါတယ်။CGI အဖွဲ့ကြီးကထောက်ပြခဲ့သလိုမိန်းကလေးငယ်တွေပညာသင်ကြားခွင့်ရကြရင်လူအဖွဲ့စည်းလဲတိုးတက်မှာဖြစ်တဲ့အတွက်လူဦးရေတန်း90ကျော်ရှိတဲ့မြန်မာနိုင်ငံမှာရောမိန်းကလေးငယ်တွေရဲ့ပညာသင်ကြားခွင့်အခြေအနေဟာဘယ်လိုရှိပါသလဲ။ထိုင်းမြန်မာနယ်စပ်မှာပညာရေးကိုအဓိကလှုပ်ဆောင်ခဲ့ပြီးလက်ရှိမြန်မာပြည်တွင်းမှာလည်းပညာရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတဲ့ဒေါက်တာသိန်းရင်းကိုမိချီခဲ့ပါတယ်။သူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းတို့ကိုစနစ်တကျလေ့လာထားတာတော့မရှိသေးဘူး။ဒါကြောင့်လဲဆိုနိုင်ငံရေးမတည်ငြိမ်တဲ့ကိစ္စရဲ့ဒီနေ့ဆက်ဒီသားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စနစ်တကျတော့စဉ်းစားခောက်ယူတာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကမတင်မနေရတဲ့ညာယူမူလာတန်းဆင့်ကြည့်ဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောက်မြောက်မလုပ်နိုင်ဘူး။တော့တော့ကျောင်းမနေတဲ့ကိစ္စတွေရှိတယ်။နောက်ကျောင်းစနစ်နဲ့နေပြီးထွက်တဲ့ကိစ္စရှိတယ်။ကျွန်တော်များများကဒီရွာလေးမှာကမူလာတန်းပဲရှိတယ်။ဒေသတန်းတန်းကရွာလေးနဲ့ဝေးတဲ့ခါကျတော့ကျောင်းမလုပ်ချာ။ဒါတော့ဒေသနောက်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။အဲ့ချိန်မှာရှင်မီးကဒီမှာကျောင်းနေရခမဲ့ဆိုပေမဲ့ပေးရတယ်။ကျောင်းဆောင်ကြီးတို့ရှင်မီးတို့ပေးရတယ်။နောက်ကျောင်းလိုက်ဈေးကြီးကိုတော့မိဘကကလေးနှစ်ယောက်ရှိတယ်၊သားနဲ့သမီးရှိတယ်။တယောက်ဖိချောင်းသားနဲ့လည်းဥစားပြီးယောက်ျားလေးဥစားပြီးမိန်းကလေးကိုစောင့်ဆောက်နေတယ်။အဲ့ဒါကလူ့နိုင်ငံမှာယူအနေမှာအများဆုံးတွေ့ရတယ်။အထူးသဖြင့်တော့လေးနှစ်အောင်တဲ့ခါမှာဝေးလံတဲ့မြို့ကကျောင်းလွတ်ရအောင်မယ်ဆိုရင်မိန်းကလေးတွေမလွတ်ချအောင်ယောက်ျားလေးပဲချက်။ကျောင်းသားနိုင်တဲ့မိဘတွေတောင်မှလေးနှစ်အောင်ရင်မိန်းကလေးတွေကကျောင်းထွက်ရတယ်။ကျောင်းမနေကလေးတွေများတယ်၊ကျောင်းထွက်တဲ့ကလေးများတော့မိန်းကလေးကြီးအများကြီးကမတင်ရအောင်။အဲ့ဒီအတွက်ဆောင်ဖြစ်လာလေဆိုတော့ကျမ်းမကြီးအပြီမှာနည်းလာတယ်။မိန်းကလေးတွေသောကိနောင်ကြလေပညာရှိကနေတဲ့ခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနေတဲ့ခါကျတော့သားသမီးဆောက်ရှာမှုမှာအခက်အခဲရှိလာတယ်။နောက်သားသမီးတွေရဲ့ရှေ့ပညာရေးစီစဉ်တဲ့ခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့ခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့ခါကျတော့သူတို့ရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးတွေရဲ့သာမန်တရားများတဲ့ခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေပေါ်လာတယ်။နောက်ဒီနေ့ခေတ်ကတော့အားလုံးစတဲ့အောင်လုပ်ဖို့လိုတယ်။မင်းကလေးတွေကမကျေအောင်တော့ဒီလိုမိဘကဥစားပေးတာပြောမရှိအောင်တာဝန်ရှိတဲ့သူတွေပုံပေါ်ပြီးတော့ဆရာလေးရောမင်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီပညာသင်ဖို့ဆင်းရဲပြည့်နေတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်းနိုင်ငံရေးမောင်းမင်းကလေးတွေအခန်းကဏ္ဍမြင်မာလာဒီလိုအခန်းကဏ္ဍမြင်မာမှကျွန်တော်ရဲ့စာလေးရာကြီးပွားရေးရာလူမျိုးရေးရာပုံပြတော့ဖြစ်လာအဲ့ဒီကျေရှိမှတော့မင်းကလေးတွေမှာတို့မင်းများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့အော်ကျွန်တော်တို့ပြည်ပြန်ပြောင်းရဖို့ဒီလိုနိုင်စတာကိုဆောင်ရွက်ဖို့လိုတယ်လို့မိန်းကလေးတွေပါမကျေမင်းနဲ့အားလုံးအခြေခံပညာဆုံးရဲ့စာတမ်းအောင်ဆောင်ရွက်ပြီးဘူး
အဲ့လိုမျိုးမိန်းကလေးတွေကျောင်းနေတဲ့အရွယ်မှာ မနေရတာတကယ်ကြောမြန်မာနိုင်ငံအနေနဲ့ဒီခလီမြခွင့်ရစာချုပ်ကိုလည်းမှရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အခွင့်အရေးချုပ်ဖောက်ခံရတဲ့အခြေအနေမှမရှိဘူးလားရှင
်အရေးမတင်ခင်မှာကျွန်တော်ဖော်ရတယ်ဒီအလုပ်မှာဒီဝင်လုပ်ရတယ်ဆိုတာခလီခွင့်ရတဲ့ဆိုရှယ်မီဒီယာဒီလိုခိုင်းနေတူဒီမှာခလီရဲ့အခွင့်အရေးကိုဟောရမှာမင်းကလေးကြီးရေးမတင်ခင်ဒါလည်းမရှိကျွန်တော်တို့နေဘက်ကဘိုးမှဆိုရင်မင်းကလေးကြီးစပြည့်ရွယ်ကြီးဒီဆီလေးခွင့်မှာဆီလေးလက်ပြီးတော့ငူရှာတယ်ဒါသူတို့ရေးမတင်ခင်ဒီရွယ်ကအလုပ်လုပ်ရမယ့်ရွယ်ကဒါတောင်းတရမယ့်ရွယ်ပဲရှိသေးတယ်။ဒီချိန်မှာသူတို့လုံလုံလုံမရှာနေရတယ်။ဒါသူတို့ရဲ့ဒီကလေးတွေရဲ့ခွင့်ရေးဆုံးရှုံးတယ်။ဒီအလုပ်ခိုင်းတဲ့သူတွေကလည်းဒီကလေးတွေရဲ့ခွင့်ရေးကိုချုပ်ဖို့ရရောက်နေပြီ။ကျွန်တော်တို့ကလေးတွေပညာသင်ခွင့်ရအောင်ဖန်တီးပေးတယ်နဲ့မိဘတွေကိုလည်းအမှုပုံကြီးတဲ့ကလေးတွေကြောင်းလုပ်နိုင်ဖို့အဲ့ဒါတွေကျွန်တော်တို့ဆောင်ရွက်ပေးတယ်။နိုင်ငံရေးစနစ်အပြောင်းမှာပညာရေးစနစ်အပြောင်းမှာဒီလူတိုင်းလူတိုင်းခေတိတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပေးဖို့
ဒေါ်လလတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်လက်နားဆင်ရမယ့်တူတာဆုံးလင်အမေရိကန်တခွင်မှာတော့ Route 66လို့ခေါ်တဲ့အမေရိကန်နိုင်ငံအလဲပိုင်းကနေအနောက်ဖျားအထိဆက်သွယ်ပေးထားတဲ့နာမည်ကျော်အဝေးပြေးလမ်းမကြီးအကြောင်းကိုဇော်ဝင်းလိုင်ကစီစဉ်ပြီးမအေးတနာကျော်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်
မဲတနာကြော်ရေအမေရိကန်ပြည်ထောင်စုကအဝေးပြေးလမ်းမကြီးတွေဟာကမ္ဘာမှာအကောင်းဆုံးလို့ပြောရလောက်တဲ့အထိရှင်းလင်းတိကျစွာနဲ့အခိုင်အမာတိဆောက်ထားတာဗ
ျဟုတ်တယ်ကိုဇော်ဝင်းလှိုင်ရဲ့ဒီမှာအဝေးပြေးလမ်းမကြီးတွေကကျယ်ပြီးတော့တနေရာတနေရာသွားရင်လည်းလမ်းညွန်ဆိုင်ပုတ်တွေရှင်းရှင်းလင်းလင်းရေးပြထားတယ်ဆိုတော့သွားကျင်တဲ့နေရာကိုလည်းအလွယ်တကူရှာလို့ရတယ်လေ
တိုင်းပြည်အတွင်းတနေရာကနေတနေရာသွားလာရေးလွယ်ကူအောင်ဆက်သွယ်ရေးအတွက်အဆင်ပြေအောင်20ရာစုနှစ်အစောပိုင်းလောက်ကစပြီးတော့နေရာအနှံ့ပြည်နယ်အလိုက်စီမံကိန်းချပြီးတော့အဝေးပြေးလမ်းကြီးတွေကိုအကြီးအကျယ်ဆောက်ခဲ့ကြတာလေအဲဒီနောက်တဖြည်းဖြည်းနဲ့တိုးချက်တည်ဆောက်နေကြတာအခုချိန်ထိပဲပေါ့ဗျာ
ဒီလမ်းတွေဆောက်ဖို့အကုန်ကြလည်းအရန်များမှာပဲနော်အမေရိကန်နိုင်ငံထဲမှာအဝေးပြေးလမ်းမကြီးတွေဘယ်နှမိုင်လောက်များရှိမလဲမသိဘူး
အခုချိန်ထိအစိုးရကထုတ်ပြန်ထားတဲ့ Interstate Highway System လို့ခေါ်တဲ့ပြည်နယ်တစ်ခုနဲ့တစ်ခုအကြားကပေါင်ကူအဝေးပြေးလမ်းမကြီးအဖြစ်နာမည်ပေးပြီးဖောက်ထားတဲ့အဝေးပြေးလမ်းတွေဟာ 48,914 မိုင်ရှိသွားပြီတဲ့ဗျဒါတောင်တရာကကမ္ဘာမှာအရှိဆုံးအဝေးပြေးလမ်းစနစ်မဟုတ်သေးဘူးနော်တရုတ်နိုင်ငံကအဝေးပြေးလမ်းမကြီးစနစ်ကအမေရိကန်နဲ့ပိုရှည်တယ်တဲ့တရုတ်ကကမ္ဘာမှာနံပါတ်၁လေအမေရိကန်ကတော့နံပါတ်၂ပေါ့ဗျာအကုန်ကျစည်ရင်းကိုကာလပေါက်ဈေးနဲ့ပြန်တွက်ကြည့်မယ်ဆိုရင်တော့အမေရိကန်ဒေါ်လာ425ဘီလီယံနဲ့ညီမျှမယ်တဲ့ဗျ။အ
င်းကိုစုံဝင်းလိုက်ပြောလိုက်တာနဲ့ပဲဒီကမ္ဘာနံပါတ်၁တရုတ်နိုင်ငံအဝေးပြေးလမ်းမကြီးဘယ်လောက်ရှည်လဲဆိုတာကျွန်မသိချင်လာပြီ
။ထင်သားပဲမအေးတနာကျော်အဲ့ဒီလိုမေးလိုက်မယ်လို့။ဒါကြောင့်ကြိုပြီးတော့လေ့လာထားပါတယ်ဗျ။တရုတ်နိုင်ငံကအဝေးပြေးလမ်းမကြီးတွေရဲ့စုစုပေါင်းအလျားက64,900မိုင်ရှည်တယ်တဲ့။မြန်မာနိုင်ငံအကြောင်းရောသိချင်သေးလား။
တိကျနာပေါ်သူများတိုင်းပြည်တွေဘလို့တိုးတက်တဲ့အစ်စ်မြင့်နဲ့ကြားရတော့ကိုယ်စိတ်ထဲမှာလည်းကိုယ်တိုင်းပြည်နဲ့နှိုင်းကြည့်မိတာတော့အမှန်ပဲ
2009ခုနှစ်ကအစိုးရကထုတ်ပြန်တဲ့စင်စရာတွေအရကတော့မြန်မာနိုင်ငံမှာအရှိနောက်တောင်မြောက်အဝေးပြေးလမ်းမပေါင်း80လောက်ရှိပြီးအလျားအဖြစ်ကတော့15,142မိုင်ရှည်တယ်လို့ဆိုတယ်ဗျနောက်ဆုံးစင်စရာကတော့မသိရသေးဘူးပေါ့လေကဲမိုင်းတန်တကျော်ကကြားပြဝင်မေးလိုက်တာနဲ့ပြောချင်နေတဲ့လူရင်းတောင်ဘယောက်တော့မှမသိတော့ဘူးကျွန်တော်အဓိကပြောချင်တာကအမေရိကန်နိုင်ငံကတမိုင်းဝင်ဆိုလဲဟုတ်နာမည်ကျော်ဆိုလဲဟုတ်တဲ့ Rock 66 လို့ခေါ်တဲ့အဝေးပြေးလမ်းမကြီးအကြောင်းမြ။ဟ
မ်အဲ့ဒီအဝေးပြေးလမ်းမကြီးကဘယ်လောက်တောင်စိတ်ဝင်စားစရာကောင်းလို့လဲကိုစောဝင်းလိုင်းရဲ့
။အမေရိကန်နိုင်ငံအလဲပိုင်း Illinois ပြည်နယ် Chicago မြို့ကနေတိုင်းပြည်အနောက်ဖျား California ပြည်နယ် Los Angeles မြို့ Santa Monica အထိမိုင်ပေါင်း2,448မိုင်ရှိတဲ့အဝေးပြေးလမ်းမကြီးလေ1926ခုနှစ်နိုဝင်ဘာလမှာပနက်ရိုက်ပြီးတော့စခဲ့ကြတာ။1930ခုနှစ်တည်းအတွင်းအမေရိကန်နိုင်ငံထဲကစိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာ Dust Bowl လို့ခေါ်တဲ့တဲမုန်တိုင်းကြပြီးလူတွေစားဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့အချိန်တိုင်းပြည်အနောက်ဖက်ချမ်းကိုရွှေ့ပြောင်းကြတော့အဲ့ဒီ Route 66အဝေးပြေးလမ်းမကြီးကိုအသုံးပြုခဲ့ကြရတာကနေတဖြည်းဖြည်းနာမည်ကြီးပြီးလူသိများလာတာတဲ့နောက်ပိုင်းတော့ Route 66အကြောင်းတချင်းတွေရေးကြဆိုကြရုပ်တံစီးတွေတွေထုတ်လွှင့်ကြရတာကလူငယ်တွေအကြားမှာပါရေးပန်းစားလာခဲ့တာလေ Route 66အကြောင်းတည်ဆိုထားတဲ့နာမည်ကြီးတချင်းတွေဘက်ကိုကျွန်တော်ဖွင့်ပြမယ်
Well, if you ever plan to motor west, travel my way, that's the highway, that is the best. Get your kicks out on Route 66.
What do you think, Jason?
Lottie wine from Chicago to L.A. on the way. More than 2,000 miles along the way. Get your kicks out on Route 66.
Wine City, St. Louis, Joplin, Missouri. Oklahoma City sure looks pretty. You should see Amarillo and Gallup, New Mexico. Flagstaff, Arizona, don't forget Winona.
Kingman, Barstow, San Bernardino.
Once you get hip to this kind of tip, well, when you take that California trip, oh, baby, you can get your kicks on Route 66.
ဒီတချင်းက country ကျဲလက်တေးကြပုံစံနဲ့ဆိုတာကနော်ဒါမဲ့မြူးပြီးတော့နားထောင်လို့ကောင်းတယ
်ဟုတ်တယ်ဗျတချင်းကတော်တော်လေးနာမည်ကြီးခဲ့တဲ့တချင်းလို့ပြောတယ်စိုင်းဆရာတွေကလည်းဒီ rock CC6 ကိုအမျိုးမျိုးတင်စားပြီးတော့ရေးထားကြတဲ့စာအုပ်တွေအများအပြားရှိတယ်လေပထမနဲ့ဒုတိယကမ္ဘာစစ်ပြီးတော့ဒီ rock CC6 အဝေးပြေးလမ်းမကြီးတစ်လျှောက်ကမြို့တွေစီးပွားတက်လာတယ်လို့ပြတဲ့မူတူဖြစ်တဲ့ Jeffrey Richardson ကလည်းအခုလိုပြောပြတယ်ဗျ
In the explosion in American society that took place in the post-World War II period, an explosion of economics, of people, Route 66 really became both a major...
But when you talk about the city, the American people are living in the city, and the city is living in the city, and the city is living in the city, the Route 66 is living in the city, and the city is living in the city. Now, the city is living in the city, and the city is living in the city, and the city is living
ဒါပေမဲ့1959ခုနှစ်တည်းမှာသမ္မတဒွိုက်ဒီအိုက်ဇင်ဟောဝါကအမျိုးသားအဝေးပြေးလမ်းစနစ်ကိုနိုင်ငံအနှံ့စီမံချက်ချပြီးတော့တည်ဆောက်လာတဲ့အတွက်1960ခုနှစ်တည်းလောက်မှာသူ့ရဲ့ပိုသစ်ပြီးတော့ကောင်းတဲ့အဝေးပြေးလမ်းမကြီးတွေပေါ်လာအောင်နေမကဘူးသူ့ကိုရှောင်ပြီးတော့တခြားအဝေးပြေးလမ်းမကြီးတွေဖောက်လိုက်ကြတယ်လေဒါကြောင့် Route 66ပေါ်လူစိတ်ဝင်စားမှုအဲ့ဒီနောက်ပိုင်းမှာတဖြည်းဖြည်းနဲ့နည်းလာပေမဲ့အဲ့ဒီအဝေးပြေးလမ်းမကြီးရဲ့အများစုဟာဒီအတိုင်းပဲအခုချိန်ထိရှိနေကြတော့မယ်တဲ့ဗျနောက်လူတွေကလည်းအရင်ရှိခဲ့တဲ့လမ်းဟောင်းအတိုင်းတန်းပြေတန်တန်တလျာကားမောင်းပြီးတော့သွားနေကြတော့မယ်လေကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာမြို့မှာ Route 66နဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေရောင်းတဲ့ Dan Wright ဆိုရင်ဒီလမ်းကိုအကြိမ်ကြိမ်ဖြတ်မောင်းမှုတယ်တဲ့ဗျ
I've done it 29 times now, yeah, and that's from beginning to end, Chicago to Los Angeles. If we were counting just the times that I did it through the south
ကျွန်တော်ဒီလမ်းကို26ကြိမ်သွားပြီးပါပြီဒါက Chicago ကနေ Los Angeles အစအဆုံးကိုပြောတာနော်တိုင်းပြည်အနောက်တောင်ဘက်ချမ်းလေးတစ်ခုပဲမောင်းတာပါထဲတွက်မယ်ဆိုရင်တော့အချိန်ရည်ပေါင်းမမှတ်မိနိုင်လောက်အောင်ပါပဲ
ဒီအဝေးပြေးလမ်းမကြီးအကြောင်းကြားရတာကိုရိုင်းတော်မှသွားလေခြင်းစိတ်ပေါက်တယ်သူများတွေလိုအဆအဆုံးမဟုတ်ရင်တော့တချို့နေရာလောက်ပဲဖြတ်ပြီးတော့ကားမောင်းကြည့်ရင်ကောင်းမှာပဲ
ဟုတ်တယ်ဗျဒီလမ်းတစ်ချောင်းမှာရှုခင်းတာရတဲ့နေရာတွေအများကြီးရှိတဲ့အပြင်အမေရိကန်နိုင်ငံရဲ့အလဲပိုင်းကလူနေမှုဘဝကိုပါလေ့လာခွင့်ရတဲ့အတွက်ကမ္ဘာအရရကခီးသည်တွေနေ့စဉ်အများပြားလာကြတယ်တဲ့ကျွန်တော်လည်းဒီဆောင်မအတွက်ရှိသမျှအချက်အလက်တွေလိုက်ဖတ်နေရင်ကမိုင်းတန်တာကျော်ပြောသလိုပဲချက်ချင်းကားမောင်းပြီးတော့ကိုယ်တိုင်သွားကြည့်ချင်းစိတ်တောင်ပေါက်လာတယ်
။ဒါပေမဲ့ကိုစော်ဝဲလာရဲ့ကျမတို့မြန်မာနိုင်ငံမှာလည်းဒီအမေရိကလိုပဲရှုခင်းတာယာလှပတဲ့နေရာတွေအများကြီးရှိပါတယ်ရှင်။ကျမတို့တိုင်းပြည်ကသွားလာရေးဒီလောက်တော့အဆင်မပြေဘူးပေါ့
။ဟုတ်တယ်ဗျ။အဝေးပြေးလမ်းမတွေကရှုခင်းနေကြည့်ဖို့တင်မကဘဲနိုင်ငံတကာနိုင်ငံအတွက်တည်ယူပို့ဆောင်ရေးကိစ္စမှာအသက်သေးကြောလည်းဖြစ်တယ်လေ။အမေရိကန်နိုင်ငံမှာဆိုရင်ကုန်ပစ္စည်းတွေကိုတနေရာကနေတနေရာတင်ပို့တဲ့နေရာမှာကုန်တင်ကားတွေနဲ့အဝေးပြေးလမ်းမတွေကိုပဲအသုံးပြုကြတာများတယ်ဗျ။လမ်းမဆက်သွယ်ရေးကောင်းတော့ကွန်ပျူစီတံပိုးတွေလည်းမကြည့်တဲ့နေရာမကြည့်တော့ဘူးပေါ့ဗျာ
ဟုတ်တယ်နော်မြန်မာနိုင်ငံတန်တန်တလျာအဝေးပြေးလမ်းမကြီးတွေဒါကောင်းကောင်းစောက်ပေးလိုက်ရင်ဒီစားတောက်ကောင်တွေလည်းအခုလောက်ရှားပေါမှာမဟုတ်တော့ဘူးစိုက်ပျိုးကြတဲ့တောင်သူတွေအတွက်လည်းဝင်ငွေပို့ပြီးတော့ကောင်းလာမယ်လို့ထင်တယ
်ဒီကြတာပေါ့ဗျာအမေရိကန်ပြည်ထောင်စုမှာလို့ပဲနိုင်ငံတော်အစိုးရကအကုန်ကြခံပြီးရင်းနှီးမြှုပ်နှံမှုအဖြစ်နဲ့အဝေးပြေးလမ်းတွေမြို့ဝင်မြို့ရွက်လမ်းတွေကိုဖောက်ပေးဖို့အခုချိန်ကအချိန်ကောင်းပဲလေအခုရှိနေတဲ့လမ်းတွေမှာအခွန်ကောက်တာတွေကနိုင်ငံတကာစံနှုန်းလောက်ရှိပေမဲ့လမ်းတွေကတော့နိုင်ငံတကာစံချိန်မီမလာဘူးဗ
ျဟုတ်တယ်ကျမမမကြီးထဲမှာခီးသွားတော့တိုးကောက်တာနေရာတကာတွေ့ပေမဲ့လမ်းတွေကတော့ကြိုက်တင်နေအပြည့်ပဲပြင်ထားတာတော့မတွေ့ဘူ
းမြန်မာပြည်ကလမ်းနေနဲ့တိုးကုမ္ပဏီတွေအကြောင်းပြောနေတော့ပြီးမှမဟုတ်တော့ဘူးမိုင်းတန်တာကျော်ကြီးကျွန်တော်တို့ပြောလာတာလည်းအတော်များနေပြီကဲဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်ဆိုရက
်ဟုတ်ကဲ့ကောင်းပါပြီရှင
်သောရရှင်ပေါင်းဘူးတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
သတ်စ
ဆုံးလေအမေရိကန်တခွင်ကိုအခုလိုတောက်ကြားနေညနေပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကပြီးတော့နေတော့လဲကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးတက်ကအစီအစဉ်တင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကြောက်မီတွေတတ်တူတွင်နေတဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုဒေါခင်မျိုးတက်ကစူးစီးတင်ဆက်ထားပါတယ်နားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံကကြောင်မီးသွေးတက်တူတွင်နေနဲ့ကြောင်မီးသွေးနဲ့လဲပတ်တဲ့လျှက်စစ်တမ်းထုတ်ဖို့ကြိုးစားနေတဲ့ဒေသတွေမှာကြုံတွေ့နေရတဲ့ပြဿနာတွေကိုဒီတစ်ပတ်မှာပြောပြပါမယ်။မြန်မာနိုင်ငံမှာကြောင်မီးသွေးကိုနေရာအတော်များများမှာတွေ့နေရပြီးတွေ့ရတဲ့အမျိုးအစားကတတိယဒန်းစားအဆင့်မှာရှိပါတယ်။မြန်မာနိုင်ငံမှာကြောင်မီးသွေးကိုဘီလမြေဆက်ရုံအတွက်ဖြစ်စေလျှက်စစ်ဓာအဘေးဆက်ရုံတွေမှာတုံးဖို့ဖြစ်စေထုတ်လုပ်ကြပြီးတုံးတဲ့နေရာကနေထုတ်လုပ်တဲ့နေရာကိုတည်ယူပို့ဆောင်ရမှာအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကျန်းမာရေးပြဿနာကြောင့်ထုတ်လုပ်သူတွေနဲ့ဒေသခံတွေကြားပြဿနာတွေပေါ်နေတာတွေ့ရပါတယ်အခုလောလောဆယ်မှာတော့ကြောင်မီးသွေးကိုမြန်မာနိုင်ငံရဲ့နေရာအနှံ့မှာတူးဖော်နေတယ်လို့ကလေးဝကြောင်မီးသွေးတွင်မှာတာဝန်ထမ်းဆောင်ခဲ့တဲ့အငိမ့်စားတက်တူရင်အင်ဂျင်နီယာဦးစောမိုးမြင့်ကပြောပါတယ်
လူလို့ဆိုရင်မြန်မာနိုင်ငံအနှံ့တူးတာပဲများသောအားဖြင့်ဒီလက်မြေဆဲကိုနေလေကိုယ်ပိုင်တူးကြတာများတယ်ချူစီဝိုင်းလမကျတော့ကိုယ်တိုင်တူးပြီးတော့ဒီလက်မြေဆဲကိုထုတ်တဲ့ဆဲကိုရအောင်နဲ့အများဆုံးကလည်းရှမ်းပြည်နယ်မှာပေါ့
ဒီကြောင်မီးသွေးတူးဖို့ရင်းနဲ့ပတ်သက်ပြီးတော့ဗောနော်ဒီဘီလက်မြေဆဲုံတွေကိုပို့တယ်ဆိုတော့ဒီကြောင်မီးသွေးတူးဖို့ရင်းနဲ့ပတ်သက်ပြီးတွေ့နေရတဲ့ဒီတဘာဝပဝန်းကျင်အန်ဒီရနည်းနည်းပြောပြပေးပါဆရာ
သူကမြေရောလေရောကြီးရောဖြစ်စီတယ်တိတ်ချက်ကကောင်းကြောင်းကြီးသူပြီးတော့ဆုံးပြည့်လက်မိစာရေးရှိတယ်။အဲဒီမိစာတွေမှာလူဘေးကနေဖြစ်နိုင်တဲ့ဓာတ်ပေါင်းတွေပါတယ်။ခုနပြောခဲ့တဲ့ဆာလ်ဖာတွေပေါ့လေဟဲ့လား။အဲဒီကနေပြီးတော့ SCG ထွက်နေတယ်။အော်ကြောင်းကြီးတူးတဲ့ခါမှာတဲတဲ့ခါမှာဖုံထားနိုင်တယ်။ပြီးတော့ကြောင်းကြီးသဘောကဆိုမိုးတိုင်းညီတိုင်းတလားကျွာလို့ရှိရင်လေအလိုလောက်မိလောက်တဲ့သဘောရှိတယ်။နောက်တစ်ခုမြန်မာနိုင်ငံမှာတော့ကြောင်းကြီးထွက်တဲ့နေရာနဲ့ကြောင်းကြီးသွားနေရာနဲ့ transfer နဲ့လည်းပြဿနာရှိတယ်လေ။နောက်ကြောင်းမီးသွေးဝင်နေရာပေါ်ပေါ်ကြီး11လောက်ဖြစ်မယ်ထုတ်တဲ့နေရာရှမ်းပြည်ဆိုရယ်တိမ်ဖို့လို့ဒီကထုတ်စီပူမြားအဲ့လိုရှင်တယ်သွားရတော့ရှင်မကြိုက်ဘူ
းကလေးကကြောင်းမီးသွေးအတွင်းမှာကြောင်းမီးသွေးထုတ်တော့အခြေအနေနည်းနည်းပြောပြပေးပါဆင
်အဓိကတော့ပမာဉာဏ်ရေးတော့ပုံရပါကြောင်းမီးရဲ့လေတဲ့ညီဆက်ုံတိုရှိတယ်နောက်ကလေးကမှကြောင်းမီးရဲ့လေဆက်ုံတိုရှိတယ်အဲ့ဆက်ုံနှစ်ယောက်တော့ပဲထုတ်ပြတယ်လေနောက်တင်းငုံအုပ်ဆက်ရှိတယ်အုပ်ဖို့ကထုတ်ပြရတယ်ဒီနေ့မှတန်1000လောက်ထုတ်တာထုတ်ရတာမခက်ဘူးဒါပေမဲ့အဲ့ဒီမိုးလောင်ပို့ရတာလို့ငံကတငင်းကိုပို့ရတာအင်တာမက်ခက်တယ်။ဘာလဲချင်းလွင့်မြစ်ကြီးကတနည်းမှာ၃လောက်ပဲသင်မွက်ကောင်းတော့လို့ရတယ်။ဂျာနဲ့လာဒီမှာဆင်းရည်စု၃ပေ၂ပေကိုပဲရှိတော့မိုးလည်းကုန်ပြည့်မတင်နိုင်ဘူး။နောက်ပိုင်းလည်းအဲ့ဒီနှိစက်တွေလည်းတန်းကုန်လို့ဖြတ်လိုက်တာနဲ့မိုင်းလည်းမထုတ်တော့ဘူ
း။အခုလောလောဆယ်ကြောင်မီးသွေးအများဆုံးရှိနေတဲ့ဘယ်နေရာမှာပါလဲဆရာ။
ကလေးဝပဲမော်လိုက်ကနေပြီးတော့မော်လိုက်ကဆင်းတဲ့ကလေးဝကလေးဝနဲ့မင်းကြီးဒီအဲ့ဒီကြောကကြောင်မီးရှိတယ်
တဝဲစိတ်ကန်းလုံနေတဲ့နေရာနာမှာကြောင်မီးတွေဆက်ယုံပြဿနာတွေဖြစ်နေအဲ့ဒါနည်းနည်းပြောပြပေးပါဆရာ
အဲ့တဝဲဆက်ယုံတာမလုပ်ဖြစ်ဘူးလေမလုပ်ဖြစ်ဘူးအခုကလောလောဆယ်ဟောဖြစ်နေတာဒီလိုအောင်ဒီလိုအောင်မှာတည်ဖို့ဆိုတာကြောင်မီးတင်လာမဲ့တင်မိုးကြီးဝင်နေမဲ့ရည်စုမှုရှိလို့ဆိုပြီးတော့ခွင့်ကြံကုန်လို့ရွှေ့တယ်နောက်တနေ့ကျတော့ရေးမှုနဲ့ကအတင်းဆွေးရွာရွှေနေနေရပေါ့ဒါအဲ့မှာကန့်ကွက်ကြတယ်ကန့်ကွက်ကြတော့ရင်းမှုတဲ့မှာပြင်မဲ့ဆွေးရွာတော့ဒီနေအစိုးရနဲ့သဘောမတူလို့ရပ်သွားပြီကိုညာငေါ်ရခုငါတယောက်နော်တယောက်ဒီရက်နဲ့ပုံမူနေတဲ့ဟိုအခြေတင်ဖြစ်နေတော့ဒီလိုကပဲသူတို့ကုမ္ပဏီဆင်းလာပြီးဆင်းပြီးတော့သူတို့ရှင်းတဲ့လူတွေကကန့်ကွက်ကြတယ်လေ
ဘယ်ကုမ္ပဏီလဲဆရာ
အီတလီအီတလီထိုင်းနောက်တစ်ခုကမြေယုတ်ကောင်းတဲ့တစ်ခုရဲ့ကျောင်းမီတွေပဲအီယာဝီတိုင်းမှာမြေယုတ်ကောင်းမျိုးနဲ့ကောင်းတာနားမှာအဲ့ဒီကောင်တတဆက်မှုလုံကကိုလို့လေကြီးရတာလုံမယ်ဆိုတော့အဲ့ဒါလည်းကန့်ကွက်ထားကြတယ်။နောက်ပြီးတော့ဟိုလောလောဆယ်စွတ်တယ်တခုရှိတယ်။အဲ့ဒါတော့ပိတ်ဂျွမ်းနာမယ်လောလောပိတ်မှာပိတ်မှာက90မီတာဝါးနဲ့ငယ်ပါရဲ့ဆိုတော့အဲ့ဒါကတော့တေဝလို့အဲ့ဒါလည်းလူတူးနဲ့စကားပြောနေကြတော့ဒါပေမဲ့အဲ့ဒီမျိုးလုံးက390မဟုတ်ဘူး အခုလည်းကော့တောင်းမှလေရှင်းမီကဘာဆဲုံတည်းုံရှိတယ်ကော့တောင်းမျိုးကမှဒါမျိုးစုကုမ္ပဏီຢາရီရလေကျွန်းလွင့်ကြလူတွေပြဿနာတက်နေ
ဟုတ်ကဲ့ဆယ
်အမှုဝိုင်းရလူတွေရဟနာကြီးဖြစ်နေရှင်းမီကဘာထွက်တယ်ဆိုမှအခုလောလောဆယ်ရှင်းမီကဘာမထုတ်ဘူးနေ့မီကဘာလောကထုတ်တယ်လေးဖို့တော့မဲလေရတော့မှအဲ့လိုလူတွေတော့ဖြစ်နေတယ်အဲ့ဒီပြာရီလွင့်လို့ဒီနာလူတွေຢາရယ်ຢາမယ်ဖြစ်လို့တော့ကျင်းပြင်းနေထားကုန်နောက်ပြီးတော့တိကျရှမ်းပြည်တောင်ပိုင်း
ဟုတ်ကဲ့ဒီချက်က
ဒီချက်က130မီကဝတ်သူအကြီးပဲဒါပေမဲ့130မထွက်ဘူးအခု30လောက်ကထွက်တယ်အဲ့ဒီလိုပဲသူကပြားတယ်လွန့်ပါတယ်လွန့်တယ်လူတွေတစ်ခါရောက်ပုံမီ
ကုမ္ပဏီကပါလဲဆင
်အဲ့ဒီကောင်ကတော့ကုမ္ပဏီကခိုင်းမှပြောင်းတာပဲရင်းတော့ ED လောက်တယ်လေ ED လို့ပတိနာနကားလောက်တာစခဲ့တယ်ပဲအဲ့ဒီပြားရင်လွန့်လို့ဘေးနာကြီးရွာကြီးအိမ်ခေါမိုးကိုပြားရကြတယ်ဆက်ကင်းကိုပြားရကြတယ်ဆိုတော့စကားများနေကြတယ်အခုတော့အဲ့စိတ်ကိုရပ်ပိုက်ပြောတယ်
ကျမီးတွေတူဖို့တုံးဆွဲမှုမှာစနစ်တကျမလုံနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်အန္တရာယ်ရှိတာကိုသိလာကြတာမို့ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကျုံနေရတဲ့မြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေလိုတင်ရန်စာတပေါ်ကျွေတဲ့ပြင်စွန့်ရင်အတွက်ရေအားနေစွန့်အားတွေကိုပါတုံးနိုင်တာမို့အဆင်ပြေနိုင်မဲ့နည်းလမ်းတွေကိုစဉ်းစားသင့်ပါတယ်လို့လည်းပြောပါတယ်
။ကမ္ဘာပြည်ဟာအာဆီယံနိုင်ငံဆင်းနိုင်ငံတွေမှာစစ်စစ်တာအနေလုံးရတဲ့အတိုင်းဖြစ်နေတယ်ကျွန်မငုံတိုင်းတဲ့ပြောလို့ရှိရင်လက်ဆယ်နဲ့လေးရကနေကြောက်ပဲလက်စတာရတယ်။ဒါနိုင်ငံတော်သူအနေနဲ့လက်စတာရကိုအကြောင်းမူပြီးဦးစားပေးလုပ်ပြီးလုပ်ချင်တဲ့ဘောရှိနေတယ်။အကြောင်းပြချက်ကတော့အကြောင်းမူပြီးနဲ့ဈေးတဲ့ဓာတ်ပေးစင်ကိုတည်လို့ရှိရင်စီးသက်ပါတယ်။ဒီတော့ကအချိန်တူတယ်ပေါ့အချိန်တူတယ်ဆိုရင်လည်း၃နှစ်ခွာလောက်ကြာတယ်။ဒီတော့လည်းပြီးပါနဲ့အကြောင်းမူပြီးကိုအလွန်တူဝင်လို့ရမယ်လို့ပြောတယ်။ဒါတော့ပြန်စဉ်းစားပြင်တယ်။အဖြစ်လဲဆိုနိုင်ငံတကာမှာကျောင်းသီးနဲ့ပတ်သက်ဆဲဝင်တဲ့အလုပ်လူတွေချေတော့ရည်ရည်နီးတော်ရွာရအများဒုက္ခပြီးတဲ့ဆဲဝင်နေဆိုလူတိုင်းရဲ့လက်ခံပြီးနေပြီအမေရိကန်မှာတော့ရှော့ချဝလုပ်နေတယ်ယူပီမှာရှော့ချဝလုပ်နေတယ်နောက်ထိုင်းမှာကျောင်းဝါကမဲမောစေတီတရှိတယ်မှာကျောင်းသီးဆဲဝင်အကြီးကျယ်ထောက်ထားတာနောက်မက်တဖို့ဆဲမှုဆိုမှကျောင်းသီးဆဲဝင်ဆောက်နေအဲ့ဒီနေနေရာကဆဲဝင်ပန်းဝင်နေရှိတဲ့လူတို့တွေအားကျမိုင်းနဲ့ပတ်သက်ရင်ဒါမှသူကခံစားခဲ့ကြရတာဒါကိုထိုင်းနိုင်ငံမှာကျောင်းမူကြီးသုံးချက်ဆက်တာပြီးဆက်ရောသူပြီးပေါက်ကြတယ်သူပြီးပေါက်ထိုင်းကနေပြီးသူဆက်ပြီးတင်းနဲ့ဆက်ရောလေးတည်ရပဲနဲ့ရထားလိုက်ရတယ်ထိုင်းနေပြီးကျမနိုင်ငံလာပြီးလက်ချီတာပြီးဆက်ရောတည်ချင်ပါလေအဲ့ဒီကနေသူတို့ကျောင်းမူကြီးသုံးပြီးတော့ဖေးစားထုတ်ပြီးသူတို့ရောက်ပါလို့ကြမ်းလာလာတယ်ဒါတော့မစင်စားသိဘူးဖြစ်နေတယ်ကျမနိုင်ငံမှာလည်းအခုသောတန်ွေထွက်နေပါပြီ။နောက်ထပ်လည်းထွက်နေအလားလိုက်ရှိတဲ့ကျင်းတွေလည်းရှာနေတယ်။မတန်းရတွေ့ပါပဲ။အဲတော့ဒီမှာနိုင်ငံမှာသောတဲ့ချက်စတာတွေကိုကြောင်းမူသေးကထုတ်မဲ့စာသဘောတန်ွေဒါမွေရောင်ကြီးစွိုင်းထုတ်ဖို့စဉ်းစားပြနေဆိုကြောင့်ပြောချင်တယ်
။ဦးဆောင်မုံမြင့်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်။
တို့ခင်မြို့တက်ပါရှင်အခုဆက်လက်ပြီးနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကအကြေညာပေးပါမယ
်ဆက်မှုခင်မြို့တုတ်တဲ့နိုင်ငံတွေမှာနိုင်ငံရေးခေါလုံခွေရှောက်ထားမှုအရေးအတွက်လေးပုံတစ်ပုံအထိတိုးလာတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားကစစ်ပွဲတွေကြောင်းအခုလိုဒုက္ခသည်အရေးအတွက်တိုးမြင်လာတာလည်းဖြစ်ပါတယ်။ဒီကနေ့မှထုတ်ပြန်လိုက်တဲ့ UNHCR ရဲ့အစဉ်ခန်းစာမှာအခုနှစ်အတွင်းပထမ6လမှာလူပေါင်း 33,300 ဟာဒုက္ခသည်အဖြစ်အတိမတ်ပြုခံရဖို့ရှောက်ထားခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။ဒါ2013ခုနှစ်ကတည်းကစရင်24ရာခိုင်နှုန်းတိုးမြင့်လာတာပါ။ဒီနှုန်းတိုင်းသာဆက်သွားမယ်ဆိုရင်2014ခုနှစ်မှာဒုက္ခသည်အရေးအတွက်9,000အထိတိုးလာနိုင်ပြီးဒါဟာအနည်း20အတွင်းအရေးအတွက်အများဆုံးလည်းဖြစ်ပါတယ်။အမေရိကန်ဂျက်တိုက်လေယာဉ်တွေမောင်းနှင်မဲ့ဒုံးရင်တွေနဲ့တခြားလေယာဉ်တွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS တွေကြတွေကိုဒီကနေ့တောက်ကြနေမှာဆက်လက်ပြီးတိုက်ခိုက်နေကြပါတယ်။အရှေ့အလယ်ပိုင်းဒေသမှာအစွန်ရောက်ဝါရခေါင်းတောင်ထလာတာဟာနောက်နိုင်ငံတွေရဲ့နေချက်ကိုလိုနီဝါရနဲ့သူတို့ရဲ့ဗျူဟာမြောက်အမှားယွင်းတွေကြောင့်သာဖြစ်တယ်ဆိုပြီးအီရန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမူကမတ်သိန်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ24 30နဲ့40ရောကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.